Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားများရှင် VOA American အစံရဲ့2024ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30 49နဲ့လိုင်းလောက်မီတာ190အပြင် VOA ရဲ့ Facebook တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောက်ပါ
။ဂါဇာမှာရှိတဲ့ Israel စစ်အင်အားတွေရှော့ချပြီးတော့ထွက်ခွာနိုင်ဖို့သူလှုပ်ဆောင်နေတယ်လို့ American သမ္မတ Joe Biden ကပြောလိုက်ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လေဗနွန်တောင်ပိုင်းမှာအရေးပါတဲ့ Hezbollah တပ်မှုတဦးသေဆုံးသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar Ranger တို့ခတ်တဲ့စခန်းတစ်ခုမိလောင်အောင်မှာစာသင်ကျောင်း20မိတဲ့ပါတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာသင်ခွင့်ထိခိုက်ရတယ်လို့ UNICEF ကပြောပါတယ်။
အခုလိုသတင်းတွေအပြင်အာဆီယံအလဲကျဥက္ကဋ္ဌလာအိုစ်နိုင်ငံရဲ့မြန်မာအရေးကင်တွယ်နိုင်ခြေသုံးသပ်ချက်စက်ရုံတွေပုံမှန်မလဲပတ်နိုင်လို့အလုံသမားတွေဝင်ငွေကြဆင်လာတဲ့သတင်းနဲ့ထိုင်းနိုင်ငံမှာကိုဗစ်နဲ့ဇီကာဗိုင်းရပ်စ်ပိုးဆိုင်ရာသတိပေးချက်တွေထုတ်ပြန်လာတာစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုကြည့်ရှုနာဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်
ကာဇာမားအစ္စရေးစစ်တပ်ရှိနေတာကိုရှော့ချပြီးထွက်သွားနိုင်ဖို့သူလုံဆောင်နေတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။တောင်ကရိုလိုင်းနားပြည်နယ်ချော့စတန်မြို့ကဖျားကျောင်းမှာမဲဆွယ်စည်းရုံးရေးစကားပြောကြားစဉ်သမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။ကာဇာမားအခုအပြစ်ခတ်ရက်စဲလို့ဆန္ဒပြကြသူတွေကကြွေးကြော်တောင်းဆိုနေကြတဲ့စိတ်ခံစားချက်ကိုသူနားလည်တဲ့အကြောင်းနဲ့သမ္မတဘိုင်ဒန်ကပြောပါတယ်။မြောက်ပြည်ကြီးမှာတော့ပါလက်စတိုင်းလိုလားကြတဲ့ဆန္ဒပြသူတွေကမြောက်လိုင်ကူလန်းတနန်းနဲ့တရား၃စင်းကိုပိတ်ဆို့ဆန္ဒပြကြပါတယ်။ဒီလိုင်းတွေကမဟာတန်နဲ့နယူးယောက်ရဲ့အခြားနေရာနဲ့ပတ်ဝန်းကျင်ကိုဆက်သွယ်ပေးထားတာပါ။ Broken Bay သွားတဲ့တရားပေါ်ကလမ်းကိုပိတ်ဆို့ဆန္ဒပြနေကြသူတွေကပါလက်စတိုင်းလွတ်လပ်ရေးကိုကြွေးကြော်ကြပါတယ်။နယူးယောက်နဲ့နယူးဂျာဆီကိုဆက်ပေးထားတဲ့ Holland မြောက်လိုင်လန်းနဲ့မဟာတန်နဲ့ Brooklyn လမ်းကိုဆက်ပြီးထားတဲ့မဟာတန်နဲ့ William Spark တရားတွေမှာဆန္ဒပြနေကြသူတွေကိုရဲကလမ်းပိတ်ဆို့မှုနဲ့ဖမ်းဆီးလိုက်ပါတယ်။မနေ့ဆက်တရားမှာလမ်းတွေရှင်းပစ်နိုင်ခဲ့ပြီးဆန္ဒပြပွဲကတနားကြီးကြော်ကြားခဲ့တယ်လို့ရဲကပြောပါတယ်။ Israel ကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့် Lebanon တောင်ပိုင်းမှာအရေးပါတဲ့ Hezbollah တပ်မှုတယောက်တနင်္လာနေ့မှာသေဆုံးသွားခဲ့ပါတယ်။ SUV အမျိုးအစားကားကိုတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသွားတဲ့တပ်မှုWilson El Tawil ဟာတောင်ပိုင်းက Hezbollah စစ်စီရေးတွေကိုဥဆောင်နေရကပါဝင်နေတယ်လို့လုံခြုံရေးတာဝန်ရှိသူတို့ကပြောကြပါတယ်။ Israel ကလည်းပြစ်မှတ်ကိုထိခိုက်ခဲ့တယ်လို့တနင်္လာနေ့မှာပြောခဲ့ပေမဲ့တာဝီနဲ့ပတ်သက်လို့ဘာမှပြောဆိုတာတော့မရှိပါဘူး။ပြီးခဲ့တဲ့အပတ်လုံးကလည်း Israel ကလက်ဘနွန်မှာတိုက်ခိုက်ခဲ့တာကြောင့် Hamas ဒုတိယကောင်းဆောင် Saleh El Aruri တေဆုပ်ခဲ့ပါသေးတယ်။ Aruri တေဆုပ်ခဲ့တာကိုတုံ့ပြန်မယ်လို့ Hezbollah ကောင်းဆောင် Hassan Nasrallah ကပြောဆိုခဲ့ပြီးနောက်တစ်နေ့မှာ Israel ရဲ့လေကြောင်းထိမ့်သိမ်းမှုစခန်းကို Hezbollah ကစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်စစ်ပွဲတစ်ပွဲပေါ်လာနိုင်တာကို Israel စစ်တပ်ကတင်းငွေတွေကသတိပေးလိုက်ပါတယ်။ဒီပဋိပက္ခကအလွယ်တကူပြန့်နှံ့သွားနိုင်ပြီးပိုပြီးမလုံခြုံပိုပြီးဒုက္ခများစေနိုင်ပါတယ်လို့ဂါတာနိုင်ငံနဲ့ဆွေးနွေးပွဲအပြီးမှာ American နိုင်ငံသားရေးဝန်ကြီး Blinken ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ထိုင်းဝါရွေးကောက်ပွဲမှာပြင်ပဆွဲဖက်မှုဒါမှမဟုတ်အလွန်အမြဲကြီးမားတဲ့ဩဇာပေးမှုကိုစတင်တဲ့အကြောင်း American ကပြောကြားလိုက်ပါတယ်။ထိုင်ဝမ်ပေါ်စီရဲ့သံတမန်ရေးနဲ့စီးပွားရေးဖိအားပေးတာရပ်ဖို့တရုတ်ကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA ကိုတနင်္လာနေ့ကပြောလိုက်တာပါ။ဒီရုပ်လောက်ရက်တွေအားလုံးဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လည်းစတင်နေကြောင်းသူကဆိုပါတယ်။ထိုင်ဝမ်ရွေးကောက်ပွဲကဇန်နဝါရီ23ရက်မှာကျင်းပမှာ။ထိုင်ဝမ်ရဲ့ဒီမိုကရေစီဖြစ်စဉ်ကိုနည်းနည်းရှိုင်းရှိုင်းယုံကြည်ကြောင်းပြင်ပဆွဲဖက်မှုကင်းရှင်းပြီးသူတို့ရဲ့နောက်ကောင်းဆောင်ကိုထိုင်ဝမ်မဲဆန္ဒရှင်တွေကမဲပေးရွေးချယ်ကြနိုင်မယ်လို့ယုံကြည်ကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ထိုင်ဝမ်ကျွန်းပေါ်ကိုဘူပေါင်းကြီးတွေထပ်ကလွတ်ပေးခြင်းအဖြစ်တရုတ်ဟာထိုင်ဝမ်ပြည်သူတွေပေါ်စိတ်ပိုင်းဆိုင်ရာစစ်ပွဲဆင်နွှဲနှောက်ယှက်နေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကစွပ်စွဲခဲ့ပါတယ်။ဘူပေါင်းကြီးတုံးလုံးကထိုင်ဝမ်ရေးလိုက်ကြအလဲမြင့်ကိုဖျက်လာတာတွေ့ရတယ်လို့တနင်္ဂနွေနေ့တုန်းကလည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ည ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1500 ရာနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ရုပ်သံကနေအင်္ဂါနေ့မနေ့သတင်းတွေကိုကျွန်တော်တို့ဆက်လက်ကြီးညာနေပါတယ်။ကျောင်းတစ်ဆယ်မီးတဲ့ပါသွားတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာမသင်နိုင်ဖြစ်သွားကြပြီးကလေး3500နေရမယ့်ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂကလေးများပညာရေးရမုံရေးဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။ဆုံးရှုံးကြရတဲ့ Rohingya ဒုက္ခသည်တွေအတွက်စာနာဝန်တဲ့ကြောင့်မနေ့တနင်္လာနေ့ကသတင်းထုတ်ပြန်ရမှာအခုလို့ပြောခဲ့တာပါ။ဒေသချင်းတနင်္လာနေ့ကူးကာဆကောက်စ်ဘဇားကဒုက္ခသည်စခန်းအမှတ်9မှာမိလောင်ခဲ့တာကြောင့်ဒုက္ခသည်9000နီးနီးနေရမယ့်ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ပလီကျမအေးထားတာကြောင်းစားတဲ့အဆောက်အုံပေါင်း120ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အသေးပြောက်တော့မရှိတဲ့အကြောင်း Cox's Bazar Bangladesh ဒုက္ခသည်များစောင့်ရှောက်ရေးနဲ့ပြန်ပို့ရေးကော်မရှင်က Mohammed Mizanur Rahman ကပြောပါတယ်။ကျောင်းတွေပြန်ဆောင်နေချိန်အတွင်းယာယီတဲတွေနဲ့ကလေးတွေစာသင်နိုင်အောင်လှုပ်ဆောင်နေကြောင်း UNICEF ကထုတ်ပြန်ချက်မှာပြောထားပါတယ်။ Bangladesh နိုင်ငံကအငင်းပွားပွဲရေခောက်ပွဲမှာဖိနှိပ်မှုနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကရှုတ်ချလိုက်ပြီးဒီမိုကရေစီကိုခိုင်မာအောင်လုပ်ဖို့အစိုးရကိုတိုက်တွန်းလိုက်ပါတယ်။အတိုက်ခံ Bangladesh အမျိုးသားရေးပါတီ BNP နဲ့တခြားပါတီတွေကတပိပောက်ခဲ့တဲ့တင်းကလေးရေခောက်ပွဲမှာ Bangladesh ဝန်ကြီးချုပ် Sheikh Hasina က9ချိန်မြောက်တက်တန်းဖြင့်အနိုင်ရရှိခဲ့တာပါ။ Bangladesh ပြည်သူအားလုံးရဲ့လူ့ခွင့်ရေးတွေကိုထည့်သွင်းစဉ်းစားထားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ကိုခိုင်မာအောင်လုပ်မဲ့ခြေလှမ်းတွေလှမ်းဖို့အစိုးရကိုပတ်ကြလိုက်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံအကြီးကဲ Volter Tech ကကြေညာချက်ထဲမှာပြောထားပါတယ်။အတိုက်ခံထောက်ခံသူတွေထောင်ချီစိတ်ထင်တယ်လို့ဖန်ဆီးခံခဲ့ရပြီးအချိန်ကျောက်ခံခဲ့ကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဆိုပါတယ်။အဒီလိုနီပရီယေတွေနဲ့လှုပ်ဆောင်တာဟာတကယ်ကိုစစ်မှန်တဲ့ဖြစ်စဉ်မဟုတ်ဘူးလို့လည်းပြောထားပါတယ်။ရွေးကောက်ပွဲမတိုင်မီမှာလူအများကြီးဖမ်းတာ၊ချိန်ကျောက်တာ၊အစားဖြောက်ပစ်တာ၊ငွေညစ်တာနဲ့စောင့်ကြည့်တာစတဲ့နီလန်းတွေကိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလုပ်ခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ဟာဇန်နဝါရီလ10ရက်နေ့မှာအသက်40ပြည့်ခဲ့ပေမဲ့သူ့အိမ်မှာမွေးနေ့ပွဲဆင်နွှဲမနှွဲအများပြည်သူကိုကြေညာတာမရှိခဲ့ပါဘူး။ကင်ဂျုံအန်ဟာအာဒါရယူထားတဲ့သူ့မိသားစုရဲ့တက်တဲ့မျိုးဆက်လည်းဖြစ်ပါတယ်။သူ့ဖိုးကင်နမ်ဆိုးနဲ့အဖေကင်ဂျုံအီလ်တို့ကသူ့တို့မွေးနေ့တွေကိုတရားဝင်အများပြည်သူဆရာမွေးနေ့ပွဲဖြစ်ရုပ်ထုကြီးတွေရှေ့မှာကခုံကြမီရှူပီးပန်းတွေလွတ်ကြကာပွဲတွေဖြေပျော်ဆင်နွှဲခဲ့ကြပေမဲ့ကင်ဂျုံအန်ကတော့ခုထိအဲ့ဒီလိုမဆင်နွှဲသေးပါဘူးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာသူလမ်းညွန်ခဲ့တဲ့ဆောက်လုပ်ရေးစီမံကိန်းတွေကိုရေးထားတဲ့ဆောင်းပါရှေကြီးကိုနိုင်ငံတော်ပိုင်မီဒီယာကတနင်္လာနေ့မှာဖော်ပြခဲ့တာကတော့တခြားမွေးနေ့နဲ့ပတ်သက်ပြီးဘာမှဖော်ပြတာမရှိခဲ့ပါဘူးအများပြည်သူကြားမှာ Happy Birthday ဆိုတဲ့မွေးနေ့ပျော်ပါစေသချင်းကိုတီးဆိုခဲ့တာကလည်း2014ခုနှစ်တစ်ကြိမ်ပဲရှိခဲ့တာပါဒီတော့ကပြောင်းရွှေ့မှလုပ်တဲ့တရုတ်ပြဘတ်စကတ်ဘောပြိုင်ပွဲမှာတိုင်မီလင်းမှာအလဲရောက်ရှိနေတဲ့ American NBA Basket ပေါ်သမား Dennis Rodman ကတီးဆိုခဲ့တာဖြစ်ပါတယ်။အဖိုးကင်ဆွန်းဟာအသက်56နှစ်ပြည့်1968 AB 15ရက်ကစပြီးအဖေကင်ဂျုံအီးကလည်းအသက်40ပြည့်1982 February 16ရက်နေ့ကစပြီးသူတို့ရဲ့မွေးနေ့တွေကိုတရားဝင်ရုပ်ပိတ်ရအဖြစ်သတ်မှတ်ခဲ့ကြတာပါ။
အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းကြေညာခဲ့တာပါရှင်။ VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့49လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်။အခုနှစ်အာဆီယံအလဲကျဥက္ကဋ္ဌအနေအထားကိုတာဝန်ယူသွားမဲ့လာအိုစ်နိုင်ငံဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုရွေးချယ်ထားပြီးလို့လာအိုစ်နိုင်ငံခြားရေးဝန်ကြီးဌာနကအာဆီယံနိုင်ငံတွေကိုသတင်းတွေနဲ့ကအသိပေးလိုက်ပါတယ်။နိုင်ငံရေးလှိမ့်လာသူတွေကတော့လာအိုစ်နိုင်ငံဟာမြန်မာအပါအဝင်အာဆီယံတစ်ဖွဲ့လုံးရင်ဆိုင်နေရတဲ့အဖက်ဖက်ကစင်ခေါ်မှုတွေကိုကင်တွယ်နိုင်မှာမလားဆိုတာတန်ညာရှိကြောင်းပြောပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြထားပါတယ်။
ဇန်နဝါရီတရက်မှာအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံဟာဒီနှစ်အတွက်ပထမဆုံးအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုအခုလကုန်မှာကျင်းပသွားဖို့ရှိပြီးဒီမတိုင်ခင်မှာပဲမြန်မာအရေးအတွက်အဓိကတာဝန်ယူရမယ့်အထူးကိုယ်စားလှယ်ကိုခန့်အပ်လိုက်တာဖြစ်ပါတယ်။လာအိုနိုင်ငံကြားရေးဝန်ကြီးဌာနကခန့်အပ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာခေတီခွန်ဟာတချိန်ကလာအိုနိုင်ငံကြားရေးဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးဖြစ်ပါတယ်။ပြီးတော့သူကလာအိုနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်အဖြစ်လဲအချိန်အတော်ကြာတာဝန်ယူဖို့သူဖြစ်ပါတယ်။ သူ့အနေနဲ့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်နဲ့အတူမြန်မာနိုင်ငံ၏အချက်အသေးကိုအာဆီယံကိုစားတာဝန်ခံဆောင်ရွက်တော်မှာဖြစ်ပါတယ်။မြန်မာနိုင်ငံ၏အချက်အသေးနဲ့ပတ်သက်လို့အင်ဒိုနီးရှားလိုမြန်မာအရေးပြည်လည်ဖို့စိတ်ဆန္ဒရှိတဲ့နိုင်ငံတွေတောင်တစုံတရာမဖြေရှင်းနိုင်တဲ့အတွက်လာအိုနိုင်ငံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်းမြန်မာအရေးလိမ့်လာသူတွေကပြောပါတယ်။မြန်မာပြည်တွင်းမှာလူမှုတော်လှန်ရေးကထူးခြားတဲ့အပြောင်းအလဲတွေရှိနေပြီးအာဆီယံကတော့ဘုံသဘောတူညီချက်အတိုင်းပဲဆက်သွားနေတာဖြစ်လို့ပြည်သူတွေကတော့အာဆီယံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်း Central European University ကနိုင်ငံတကာဆက်ဆံရေးသုတေသီသူဖြစ်တဲ့ကိုတရားဝင်အောင်ကပြောပါရယ်အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယား၊လာအိုနဲ့ထိုင်းကစစ်ကောင်စီကိုလိုလားဆက်ဆံနေတာဖြစ်လို့အထူးကိုယ်စားလှယ်ကဒီအခြေအနေတွေကိုကြော်လွန်ပြီးလုံနိုင်လိမ့်မယ်လို့မထင်ကြောင်းသူကပြောပါရယ်
တော့အဓိကကတော့ဒီမြေပြင်အခြေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းတည်နာလေထားတဲ့ဟာနဲ့ကလုံးဝဘူးပဲမူးနေမြင်နေလို့ပဲတခြားစီဖြစ်နေရပေါ့နော်စစ်ကောင်စီအနေနဲ့ကလည်းဒီနိုင်ငံတကာအတိုင်းဝိုင်းကဘေးရထွက်ပေါက်တွေကိုစိတ်ဝင်စားဘူးသူတို့စိတ်ဝင်စားတဲ့ဟာကနိုင်ငံတကာအတိုင်းဝိုင်းကသူတို့ကိုအစိုးရအနေနဲ့အတိမတ်ပြုဆက်ဆံတာကိုရဖို့အာဆီယံကနေလိုချင်တာကလည်းဒီတစ်ခုပဲရှိရပေါ့နော်အဓိကကလည်းအာဆီယံရဲ့လက်ရှိမူတိုင်ဆိုလို့ရှိရင်ဖြစ်လာစရာအကြောင်းမရှိဘူးဒီတော့လက်ရှိတော်လည်းရေးဘက်ကိုပြည့်ပြည့်စုံစုံရလာရအောင်လေသူတို့ကမူဝင်ရဲဘူးအခုတက်တီစစ်တပ်ကထိန်းနိုင်အောင်မလားညည်ရမှာပေါ့စစ်တပ်နဲ့ညည်ရမှာပေါ့ဆိုရင်အစင်းရနေလိုက်တတ်မလာဘူးဘောနော်သူတို့မွေမတိတုံချိုးပဲဆက်လုပ်နေအောင်မယ်လို့ထင်ပါတယ်အဲ့တော့ဒီဟာဒီမပြောင်းလဲနိုင်သေးတော့ဒီအာဆီယံအထူးကိုယ်စားလှယ်ကဘသူပဲဖြစ်ဖြစ်ဘာမှထူးခြားတဲ့အရင်မျိုးတော့လုံနိုင်မယ်လို့မထင်ပါဘူး
အာဆီယံနိုင်ငံတွေအနေနဲ့လက်ရှိမှာအာဆီယံတွင်ညီညွတ်ဖို့ဆိုတာထက်ကို့ဦးတည်ချက်နဲ့ကို့တွားနေကြတာဖြစ်တယ်လို့လည်းနိုင်ငံရေးလေးလာသူတချို့ကပြောပါရယ်မြန်မာအရေးနဲ့ပတ်သက်လို့လာအိုနိုင်ငံဟာတနိုင်ငံချင်းအနေနဲ့ထိုင်းနဲ့တရုတ်လောက်စစ်ကောင်စီကိုဖိအားမပေးနိုင်တယ်လို့အာဆီယံဘုံသဘောတူညီချက်နဲ့ဖိအားပေးနိုင်တဲ့အခြေအနေမရှိကြောင်းလည်းနိုင်ငံရေးလေးလာသုံးသက်သူဦးဖေတန်းကပြောပါရယ်
နိုင်ငံကဘယ်လိုအရေးကြီးမလဲဆိုတော့နိုင်ငံကရဲ့အပိုင်ပေါ့ဒီနေ့တည်းရောဘယ်နိုင်ငံကမှကျဲဆွဲစီဝမှာဒီစစ်ကောင်စီကိုတိုက်ရိုက်အလိုသူတို့ရဲ့ရည်ရည်ကိုရှင်းချောင်းနေတဲ့ဖိအားပေးမှုမျိုးတော့မတွေ့ရသေးဘူးပေါ့အာသူတို့ကတရုတ်ကအမှန်အများကြီးဖိအားပေးလို့ရတယ်အများကြီးကမကရာပြူပြီးတော့ဒီရင်းချိုင်းကိုပေါင်းလို့ရတယ်အဲဒါမဲ့သူတို့အဖြစ်တဘောတော့ပဲပေါင်းတယ်ဆိုတော့လာဝင်နေကတော့ဘယ်လိုပဲဖြစ်စီလေဒီလောက်ထိဒီမြန်မာနိုင်ငံကြီးအဲ့မှာအာသူတို့ဖိအားပေးပြီးတော့လုံနိုင်တဲ့အနေအထားမျိုးတော့ကျွန်တော်တို့မမြင်ဘူးရဒါကြောင့်အဲဒုံရင်ဒုံရင်တိုင်းပဲသွားပြီးမလို့ရှင်းပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကြုံရတဲ့နိုင်ငံရေးအကျက်အသေးတွေကိုဖြေရှင်းဖို့အာဆီယံအနေနဲ့မြန်မာနဲ့ပတ်သက်လို့ဘုံသဘောထား၅ချက်ချမှတ်ထားပါတယ်။အဓိကအချက်ကတော့အကြမ်းဖက်မှုတွေကိုလျှော့ချပြီးတပ်ဆိုင်ရာအစုအဖွဲ့တွေအကြားသိဆုံဆွေးနွေးနိုင်ရေးဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အလှည့်ကျဥက္ကဋ္ဌတွေဖြစ်ကြတဲ့ထိုင်း၊အင်ဒိုနီးရှားနိုင်ငံတွေဟာမြန်မာအရေးကိုအပြေထုတ်ဖို့ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်လဲအာဆီယံအတွင်းအားနည်းတဲ့လာအိုနိုင်ငံတို့နိုင်ငံအနေနဲ့မြန်မာအရေးကိုဥဆောင်ကင်သွယ်နိုင်ပါမလားတန်တရားတော့ရှိကြပါတယ်လာအိုနိုင်ငံဟာအာဆီယံအလဲကျဥက္ကဋ္ဌအတော်ဝင်ကို2004မှာတကြိမ်2016မှာတကြိမ်တာဝန်ယူခဲ့ပူးပါတယ်မြန်မာနိုင်ငံကတော့လာမယ့်2026မှာအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူရမှာဖြစ်ပေမဲ့အာဆီယံအဖွဲ့ရဲ့ဘုံသဘောတူညီချက်တွေကိုအခုအထိအကောင့်ထဲမဖော်နိုင်သေးတာကြောင့်ဖိလစ်ပိုင်ကိုအစားထိုးတာဝန်ပေးသွားမယ်လို့ဂျာကာတာမြို့မှာကျင်းပခဲ့တဲ့43ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဆုံးဖြတ်ထားကြပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြတော်တော်ပါရှင်နိုင်ငံရေးစီးပွားရေးအကျအသေးတွေနဲ့အတူပဲရန်ကုန်မြို့ကစက်ယုံလုပ်ငန်းခွင်တွေပုံမှန်လည်ပတ်နိုင်ဖို့ခက်ခဲလာသလိုအလုံသမားတွေဝင်ငွေကျဆင်းလာပြီးတော့လက်ရှိကုန်စည်နှုန်းနဲ့မမျှမတအခက်ကြုံနေကြပါတယ်။ကိုဗစ်ကပ်ရောဂါနောက်ပိုင်းစစ်အာဏာသိမ်းနောက်ဆက်တွဲအခြေအနေမှာသူတို့ရဲ့အခြေခံရပိုင်ခွင်တွေလည်းဆုံးရှုံးလာနေတယ်လို့အလုံသမားတွေကပြောကြပါတယ်။ဒီအကြောင်းသတင်းပေးဖို့ထားတာကိုတော့မတ်တင်ငေထိုက်ကပြောပြထားပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးအကျအသေးရှိရာကနေ2021ခုနှစ်စစ်တပ်အာဏာသိမ်းလိုက်တဲ့နောက်မှာတော့အလုသမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးတော့ဆုံးရှုံးလာရတယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။အလုသမားတွေရဲ့အခြေခံလုခလာစာအနည်းဆုံးအခချင်းငွေကိုအရင်က4,800ကျပ်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီး9,800ကျပ်ဖြစ်အလုသမားရေးဌာနကပြင်ဆင်တိုးမြှင့်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းခုနောက်ပိုင်းလုပ်ငန်းပုံမှန်မလဲပတ်နိုင်လို့ပိတ်သိမ်းလိုက်ရတဲ့ဆက်ယုံတွေပုံများလာတယ်လို့ရှိနေတဲ့ဆက်ယုံတွေကလည်းအလုသမားတွေကိုဥပဒေပြဋ္ဌာန်းချက်အတိုင်းလုခလာစာအပြည့်အဝမပေးနိုင်ကြဘူးလို့လှိုင်းတန်ရမြို့နယ်ကဆက်ယုံလုပ်သားတဦးကပြောပါတယ်
ဆိုင်ကတော့လောစင်မှာအော်ရာနည်းနည်းပါတာပေါ့နော်အော်ရာမရတဲ့ခါကျတော့သူက line တွေကို ဟောတာအပြည့်မချပေးနိုင်ဘူး line ဥမာ14 line ရှိရဆို14 line လုံးမှာအော်တာအပြည့်မချနိုင်ဘူးတော်တာလောက်ကိုညှချုပ်ရတာမျိုးရှိတယ်အဲ့လိုမျိုးတော့အဲ့လိုကြတော့မှသူအော်တာနေတဲ့အတွက် ODJ နေတော့တာပေါ့နော် ODJ OD မခေါ်ဘူးပေါ့ဟို line ညှပြီးတော့ဟောတာမျိုးရှိတယ်အဲ့လိုမျိုးအဲ့လိုမျိုးဆိုတော့လူသမားတွေတော့ကြတော့ OD နေသွားတဲ့အတွက်လာစာနေသွားတယ်ပြီးတော့နောက်တစ်ခါကအဲ့လိုသူတို့ DJ သူတို့ပိတ်မယ်ဆိုရင်ပေါ့နော် DJ အပြည့်မပေးတဲ့အတွက်ကြောင့်ဥမာ2ရက်3ရက်ပိတ်လိုက်တယ်ဆိုရင် 2800 2800 အနှုတ်ခံရတာရှိတယ်မှာလေလာစာတော့နေသွားတာပေါ့လို့ပြောဆို
အလုပ်ဖွင့်ရမှာအကြောင်းမျိုးကြောင့်လုပ်ငန်းခွင်ပိတ်ထားမယ်ဆိုရင်အလုပ်သမားတွေကိုသတ်မှတ်ထားတဲ့အတိုင်းအနည်းဆုံးအခချင်းငွေတစ်နှစ်တာ9000ရှယ်ချက်ပေးရမှာပါဒါပေမဲ့အလုပ်သမားတွေကိုတနေ့တာ3000ချက်သားပေးတာမျိုးကြုံရတယ်လို့လည်းပြောပါတယ်။ဆေးရုံတချို့မှာအရင်ကအလုပ်ချိန်8နာရီအပြည့်အတွက်လောအားခအပြည့်အဝမရတာမျိုးအပြင်ဆေးရုံကတနေ့တာသတ်မှတ်ထားတဲ့နှုံတာမပြည့်မီရင်အချိန်ပိုစင်ခိုင်းပြီးအခမဲ့စီခိုင်းတာမျိုးရှိခဲ့ပါတယ်။အခုတခါမှာတော့လုပ်ငန်းတွေပုံမှန်မလဲပတ်နိုင်လို့အလုပ်ပိတ်ထားတဲ့ရက်တွေမှာလည်းဥပဒေမှာပါရှိတဲ့အတိုင်းလုခအပြစ်မပေးတဲ့အခြေအနေတွေကိုကြုံတွေ့နေရတာပါ။ဟော
တာအနေနဲ့တော့အသိပ္ပံသူကတော့ခင်ဗျားဆေးဥလားပိတ်တာများတယ်ကျွန်တော်ဆေးဥဆိုရင်လည်းဟောတာမကောင်းဘူးများရှိရနေပြီးတော့တစ်ဆင့်နဲ့ပြန်ပြီးတော့လူချုပ်တာတွေကြည့်ပြီးတော့ဆိုးသွားတာလည်းဖြစ်လာပါပဲ။အဲ့တော့ကိုမင်းတို့ကကြာသွားတာမဟုတ်ဘူးတက်ဆက်တက်နေရလေ။ဒီကြီးကိုအတီမတိုးနိုင်ဘူးဆိုရင်စီတီမှာမဟုတ်ဘူး။ဒီအတီတိုးနိုင်မယ်ဆိုရင်တော့အဆင်ပြေတယ်ဒီကြီးပေါ့မှာ1000 9000 9500 8000 8000ပေါ့အဲ့လိုမျိုးတိုးလိုက်မှသာလေလူသမားတွေတော်တော်များများကအဆင်ပြေပါဒီတိုင်းဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးကုန်စင်းတော့တက်နေတာလူသမားကကြတယ်ပုံလုံးရှိနေတယ်လူသမားကတက်မလာဘူးအဲ့လိုရှိနေတာပေါ့ရှိနေရတော့ပိုဆိုးတာပဲပိုပဲဆိုးသွားမှာပဲ
ရွှေပြည်သားဆက်မှုဆောင်ကအလူသမားတူပြုတ်ပြသွားတာပါအခုလိုလောက်ခလာစာကြဆင်းနေပါလာနေချိန်မှာပဲတဖက်မှာကုန်စင်းတို့အဆမတန်ကြီးလာတဲ့ဒဏ်ကိုလည်းအလုပ်သမားတွေပိုတိုးခံကြရပါတယ်။ဆေးရုံတချို့ပိတ်သိမ်းလိုက်ချိန်မှာအလုပ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာလည်းနစ်နာချေမရကြပါဘူး။အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာပါ။ကိုဗစ်ကပ်ရောဂါဘေးကနေနလန်ပြန်မထူနိုင်ချိန်အနာသိမ့်မှုထပ်ပြီးကျုံတွေ့ရလို့နောက်ဆက်တွဲမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအချက်အသေးတွေဟာအောက်ခြေဆက်ယုံအလုံယုံလုပ်သားတွေအတွက်ပိုပြီးထိခိုက်စေတယ်လို့အလုံသမားကြီးလှုပ်ရှားသူတွေကပြောကြပါတယ်ရှင်
။ Fury American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။View American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းနိုင်ငံထက်ကဂျမားရေးဆိုင်ရာသတင်းတစ်ပုဒ်တင်ပြပါမယ်ဂျမားရေးဆိုင်ရာအာဏာပိုင်တွေရဲ့အထူးသတိပေးချက်ထွက်ပေါ်လာတာကတော့လူမှုဆိုင်ရာညဉ့်ဉန်းမှုနဲ့ပတ်သက်တဲ့အကြောင်းအရာပဲဖြစ်ပါတယ်။ဒါအပြင်နှစ်သက်ကူးပြီးတော့နောက်ပိုင်းကိုဗစ် -19 ကူးစက်မှုကလည်းမြင့်မားလာတဲ့အပြင်ဇီကာဗိုင်းရပ်စ်ကူးစက်မှုကလည်းစိုးရိမ်စရာဖြစ်တဲ့ဆိုပြီးတော့သတင်းတွေထုတ်ပြန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာမြန်မာပြည်သားတွေကလည်းတန်းနဲ့ချင်းနေထိုင်နေကြတာကြောင့်တီယောဂါရီရဲ့ယောဂါလက္ခဏာတွေမဖြစ်ပွားအောင်ဘလို့ချိုးတင်ကာကွယ်ကြမလဲဆိုတော့မညညိုလွင်ကမေးမြန်းတင်ပြထားပါတယ်။
ထိုင်းနိုင်ငံဟာဖုံမှုန့်ပါဝင်တဲ့လူမှုညဉ့်ဉန်းမှုနဲ့ရင်ဆိုင်နေရပြီးလာမယ့်ဇန်နဝါရီလ12ရက်နေ့အထိဘန်ကောက်နဲ့အနီးတစ်ဝိုက်ပတ်ဝန်းကျင်မှာကျန်းမာရေးအတွက်စိုးရိမ်ရတဲ့လူမှုညဉ့်ဉန်းမှုတွေဖြစ်ပေါ်မယ်လို့လူမှုညဉ့်ဉန်းမှုထိန်းချုပ်ရေး PCD ကသတိပေးထားတာပါဘန်ကောက်ဒေသကြီးတစ်ဝိုက်မှာ10ရန်မီတာမှာ PM 2.5 အမှုန်အမွှားပါဝင်မှုဟာ85မိုက်ခရိုဂရမ်တဲ့ကျော်လွန်နေပြီးအများဆုံးအဖြစ်89.8မိုက်ခရိုဂရမ်အထိရှိနေတာကိုတိုင်းတာချက်တွေကဖော်ပြထားပါတယ်
ထိုင်းနိုင်ငံမှာကျွန်တော် pollution အဆိုးဆုံးလာလေးလာအခုကနေစပြီးတော့ ပါတယ်ကျွန်တော် January ကနေ April ထိကထိုင်းနိုင်ငံမှာဘယ်လိုရှင်အဆိုးဆုံးနှစ်စဉ်ပေါ့နော်အဆိုးဆုံးလာရည်တွေမှာပါတယ်ခင်ဗျအခုဒီအခုကာလကိုဗစ်ကာလအလွန်ပေါ့နော်ဆိုတော့ကျွန်တော်လူတိုင်းကအဆုတ်ကအရင်ထက်စားလို့ရှင်ပို့ပြီးတော့အားနေနေကြတယ်အဆုတ်တွေပို့ပြီးတော့ထိခိုက်တယ်ရထားကြတယ်လူများတယ်ပေါ့နော်အဲ့တော့ကျတော့ Evolution ကနှစ်ကြာလာတယ်မြတ်သူကပို့ပြီးတော့ဆိုးလာတာပဲသူကစောစောလိုမျိုးချောင်းနေဆိုးတယ်မျက်လုံးတွေရားရားတော့ရဲတာမျိုးတွေဖြစ်နိုင်တယ်ပြီးတော့ရှင်အသက်ရှူကျက်တယ်တရှူရှီမီယာမျိုးတွေဖြစ်နိုင်တယ်အတူတူဖြစ်ပေါ့အစိုးရကလေးကအဆုတ်မှာပြဿနာရှိရလူမျိုးပေါ့နော်ပတ်နိုင်ရင်ကျရှိရလူတို့ဒီအဆုတ်ရောက်အဆုတ်ဘွားဖြစ်ဖူးရဲ့လူတွေဆိုလို့ရှင်ပို့သတိထားတဲ့နဲ့အဲ့ကြတော့ကျွန်တော်တို့ကနေ့စဉ်လုပ်လို့ရတာဘာရှိလဲဆိုတော့ကြတော့ကျွန်တော်တို့ internet သုံးတဲ့အခါမှာကျွန်တော် website တွေကနေပြီးတော့နေ့စဉ် air quality ကိုစစ်ဆေးလို့ရတယ်အဲ့တော့ကြတော့အကောင်းဆုံးကတော့ကျွန်တော်အိမ်ထဲမှာနေတာအကောင်းဆုံးပါပဲအကြေးလို့ကကျွန်တော်အပြင်သွားမယ်ဆိုရင်တော့မဖြစ်မနေသွားမယ်ဆိုရင်တော့ max တက်ပါ max တက်တဲ့အခါမှာတော့အကောင်းဆုံးကတော့ကျွန်တော် N95 လို့ခေါ်တယ် max ကတော့အကောင်းဆုံးပဲပေါ့နော်ဒါ covid မှာလူတိုင်းမစိမ့်တော့ဘူးဒီ max ကတော့ဒီကောင်ကတော့ဆိုတော့ PM2.5 ဆိုတဲ့ particles တွေပါကျွန်တော်စစ်ပေးနိုင်တယ်အကယ်၍လို့မှာကျွန်တော်ဒါတွေမတက်နိုင်ဘူးမွန်းနေပါတော့ပြီးတော့အမြဲတက်ဖို့အဆင်မပြေဘူးဆိုရင်လေဘာမှမတက်ထားရစားလို့ရှိရင်တော့ surgical mask တွေတက်လို့တော့ရပါတယ်ဒါပေမဲ့ဒီ surgical mask တွေကစစ်ထုတ်ပေးနိုင်တဲ့ပမာဏကကြတော့ဆိုတော့လို့အရင်သေးတဲ့အမှုန်တွေကိုဆိုတော့မစစ်ထုတ်ပေးနိုင်ဘူးအဲ့တော့ကြတော့ဟို evolution အတွက်တကယ်တကယ်ဆိုလို့ရှိရင်တော့တိတ်ပြတော့မထိရောက်ဘူးပေါ့နော်အဲ့တော့အကောင်းဆုံးကတော့ N95 တက်လို့ရတယ်ပြီးတော့ရှိရင်အိမ်ထဲမှာနေရတော့အကောင်းဆုံးပါပဲခင်ဗျာ
လေရုညဉ့်ညံမှုကတိချမကားကွယ်ရင်ယောဂအခန်းရှိနေသူတွေအတွက်အသက်အန္တရာယ်အထည်ဖြစ်လာနိုင်တယ်လို့လည်းဆိုပါတယ
်ကျတော့ဒီ evolution ကကြတော့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာပေါ့နော်ပြဿနာဆိုကြနေ့တိုင်းနေ့တိုင်းမှာလည်းကျန်းမာရေးဒုက္ခပေးနိုင်တယ်ကျတော့ကြီးကြီးမားမားအကယ်၍လို့ကိုယ်ကသတိမထားမိဘူးဟိုမှာချောင်းမဆိုးကိုယ်ရင်မကျက်ဘူးဆိုရင်တော့မှကိုယ့်ကိုယ်ကိုအဆုတ်ကောင်းတယ်လို့လက်ရှိမှာထင်နေတော့မှပေါ့နော်ဒီ evolution ရဲ့အနေဆုံးဆက်ရဘာတွေဖြစ်နိုင်လဲဆိုကြတော့ခေါင်းကိုက်တယ်ပြီးတော့ရှင် stress တွေများတယ်လူကခေါင်းမကြည့်ဘူးပေါ့နော်ဒါမျိုးကအနေဆုံးပေးနေတဲ့ဒုက္ခပေါ့အဲ့ကနေပဲတဖြည်းဖြည်းကြာလာတဲ့ခါကြလို့ရှိရင် evolution ပို့ဆိုးလာရင်ဘာဖြစ်တယ်လဲဆိုတော့စောစောလိုမျိုးအဆုတ်ပွားတာအဆုတ်ရောင်တာတွေဖြစ်တတ်တယ်။ဒါတွေမကဘူးကျတော့ evolution အနေမှာပါတဲ့ဟိုလေလူးညင်ညာစေအမှုံမွား PM2.5 တမျိုးရတယ်မဟုတ်ဘူး။ကျန်တဲ့ nitrogen dioxide တို့ sulfur dioxide တို့အိုဇုန်တို့အများကြီးပါတယ်ပေါ့နော်။အဲ့ကြောင့်ဒီကောင်တွေကအဆုတ်အတွက်တင်မကောက်ဘူး။သွေးထဲမှာပါသွားတဲ့အခါမှာနှလုံးအတွက်လည်းမကောက်ဘူးပေါ့နော်။အဲ့တော့ကြာဒီနှလုံးတို့အဆုတ်တို့မှာအစိုးရကယောဂခံရှိရသူတွေမှာဆိုလို့ရှိရင်ကြာလို့ရှိရင် heart attack ရတာမျိုးတွေပါရနိုင်ပါတယ်။အဲ့ကြောင့်အသက်ဆုံးတဲ့အထိဖြစ်နိုင်ပါတယ်။ဒါကြောင့်မပေါ်ဆတတ်ပါဘူးခင်ဗျာ
။ဒီလိုအသက်အန္တရာယ်အထိစိုးရိမ်စရာကောင်းတဲ့နေရုညဉ့်ဉန်းမှုပြဿနာနဲ့အတူထိုင်းမှာနောက်ထပ်သတိပေးထုတ်ပြန်ပြောဆိုထားတဲ့ယောဂါကူးစက်မှုကတော့ Zika virus ပဲဖြစ်ပါတယ်။
အဲ့တော့ Zika virus ကအချင်းချင်းပြောရလို့ရှိရင်တော့သူကသွေးနှုတ်ကွေးနဲ့ကူးစက်ပေါ်ကူးစက်နေတူတယ်။ခြင်ကနေတဆင်ကူးတဲ့ယောဂါပဲပေါ့နော်။အဲ့တော့ကြတော့ကာကွယ်နည်းကတော့ကျွန်တော်သွေးနှုတ်ကွေးနဲ့အတူတူပဲခြင်မကိုက်အောင်နေရမယ်။ပြီးတော့လို့ရှိရင်ဒီစောစောခြင်သားလောက်လည်းနေပေါက်ပွားနိုင်တဲ့ရေစိုးရေညစ်တွေဒီရေဝတ်နေနေရတယ်ပေါ့နော်။ဒါတွေပုံမှန်တန်ရှင်းရမယ်။ဘာလို့ဆိုကြတော့ Zika virus ကလူကြီးမှာတိတ်ပဲပြဿနာမရှိဘူး။ကူးလို့ရှိရင်လည်းကျတော့ပုံမှန် flu ကူးသလိုပဲ။ပုံမှန်တော့ကွေးလိုမျိုးပဲ။ဖျားရယ်နာရယ်အဆင်ပြေတွေကြိုက်တယ်၊မျက်လုံးတွေရဲတယ်၊ပြီးတော့ကိုမအနီးအဖိုးပိတ်နေထားရယ်ပေါ့နော်။ဒါမျိုးတွေပဲဖြစ်တာ။ဒါပေမဲ့ဘယ်သူတွေမှာပြဿနာအဓိကရှိတယ်လဲဆိုကြကိုဝင်ဆောင်မိခင်တွေမှာဆိုလို့ရှိရင်သူကရင်သွင်းငယ်တွေမှာအထူးသဖြင့်တော့ဒီ microcephaly လို့ခေါ်တာပေါ့နော်။ဟိုဥကောင်းဖွံ့ဖြိုးမှုသေးတာ။ဥအောင်နဲ့အုံအောင်နဲ့မဖွံ့ဖြိုးဘူးပေါ့နော်အဲ့ဒီပြဿနာအဆိုးဆုံးဖြစ်တတ်တယ်ပြီးတော့လို့ရှိရင်ဂျန်တဲ့ခန္ဓာကိုယ်ကိုလည်းငါချွေရင်းတာအကြအမြင်ဒီအကြအာယုံအမြင်အာယုံချွေရင်းတာမျိုးတွေဖြစ်တတ်ပါတယ်ဒါမှမဟုတ်ကိုယ်ဝန်ဆောင်မိခင်တွေကအထူးသဖြင့်ယူဆိုင်တယ်ပြီးတော့သူက Zika virus ပါကကျတော့သွေးနှုတ်တော်ခွေးနဲ့မတူတဲ့တစ်ချက်ကကြတော့သူကလိန်ကနေဆင်လဲယူဆက်တတ်တယ်အဲအကြောင်းမလို့အကယ်၍လို့ကိုယ့်ရဲ့ဒီအိမ်တော်ဘက်မှာပေါ့နော်Zika virus ကူးစက်ခံထားရလို့ကတနည်းအားရှိရတယ်။ဒါပေမဲ့ကိုကိုယ်တိုင်လည်း Zika virus ကူးစက်တယ်လို့တနည်းအားရှိရဆိုရင်တော့အထူးသဖြင့်ကိုဝင်ဆောင်မျိုးသမီးတွေဆိုလို့ရှိရင်အကောက်ွယ်သုံးသင့်ပါတယ်။ safe sex ပေါ့နော်။အဲဒီဒီအကောက်ွယ်သုံးသင့်တယ်။အကယ်၍လို့ကိုဝင်မဆောင်ပါသေးတဲ့မျိုးသမီးတွေဆိုလို့ရှိရင်လည်းကိုယ့်ရဲ့ partner မှာဒါပေမဲ့ကိုကဒီလို Zika virus outbreak ဖြစ်နေနေရာကိုသွားမယ်ဆိုလို့ရှိရင်အနည်းဆုံးအကောက်ွယ်မသုံးလို့ရှိရင်တော့မှကျွန်တော်တို့တားဆက်ချာနည်းတွေကိုတခြားသုံးသင့်ပါတယ်။ပေါ်လို့ရှိရင်ဒီကိုဝင်ဆောင်ရင်အတွင်းမှာ Zika virus ကူးစက်ခံရလို့ရှိရင်စောစောကလေးမှာစောစောလိုမျိုးမွေးရပါချွေးမှုပါလာတတ်လို့ပ
ါအခုလိုယောဂကူးစက်မှုတွေအပြင်နှစ်သက်ကူးကာလနောက်ပိုင်း COVID-19 ကူးစက်မှုကလည်းမြင့်တက်လာနေတာပါဒါကြောင့်ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့ဆေးရုံတွေမှာအခုလိုယောဂကူးသမှုတွေအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားပြီးကလေးသူငယ်တွေကိုဝင်ဆောင်မိခင်တွေတိုက်ကြီးရွယ်ဦးတွေနာတာရှည်ကျန်းမာရေးအခြေအနေရှိသူတွေကိုကူညီပေးဖို့ဆေးဝါးဝန်ဆောင်မှုလုပ်ငန်းတွေကိုအရှိန်မြင့်တင်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်ခရော့နိုင်ငံကသတင်းဆောင်မှာဖဲလဲရအောင်ပါဂျပန်နိုင်ငံအနောက်ဖက်ကမ်းလွန်ဒေသမှာနှစ်သိကူးနှစ်လှုပ်ခတ်ခဲ့တဲ့အင်အားပြင်းငရင်ကြောင့်အနည်းဆုံးလူ80ကျော်ဆုံး သေဆုံးခဲ့ရသလိုအဆောက်အဦတွေကားတွေနဲ့တင်မောတွေလည်းထောင်နဲ့ချီပျက်စီးခဲ့ရပါတယ်။ဇန်နဝါရီလတရက်နေ့မွန်းလွဲပိုင်းကပြင်းအား 9.6 ရှိတဲ့ငလင်လုတ်ခတ်ပြီးတဲ့နောက်အီရှိကာဝါကန်ယူရန်ဒေသနဲ့အနီးတစ်ဝိုက်ဒေသတွေမှာနှုတ်ဆက်သွဲငရင်တွေဆက်လက်လုတ်ခတ်ခဲ့ပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအလိမ်မှဆက်ပြောပြပါမယ်။
2024ခုနှစ်ရဲ့နှစ်သက်ကူနှစ်ဇန်နဝါရီလတရက်နေ့မှာဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာအင်အားပြင်းငလျင်လှုပ်ခတ်ခဲ့ပါတယ်။ဒီငလျင်လှုပ်ခတ်နေချိန်အိုနိုမီနာတိုဖျားကြောင်မှာတော့ကြောက်နဲ့လှုပ်ထားတဲ့မီးထွန်းတိုင်တွေလှုပ်ရမ်းနေတာနှစ်သက်ကူဆူတောင်းဖို့လာကြတဲ့ဧည့်သည်တွေကြောက်လန့်နေကြအော်ဟစ်နေကြတာတွေကိုဗီဒီယိုထဲမှာတွေ့ကြရမှာပါ။ဒါကတော့ငလျင်လှုပ်ခတ်ခဲ့တဲ့ဂျပန်နိုင်ငံအီရှိကာဝါကန်ယူရန်ဒေသရဲ့နေရာအနှက်ကအပြက်စီးတွေကိုဝေဟေကနေရိုက်ကူးထားတာဖြစ်ပါတယ်
။ The critical infrastructure is fed seemingly still early days but it seems
ရေကြီးတဲ့အခြေခံအဆောက်အဦတွေဟာခင်းနောက်ကျတယ်လို့ထင်ရပေမယ့်ငလျင်တန်ကိုတော်တော်ခံနိုင်ရည်ရှိဝင်ရပါတယ်။ငလျင်ကြောင့်မြေကြီးတဲ့နေမြုပ်သွားတဲ့အိမ်တွေတစ်ဖက်ပြိုကျသွားတဲ့အိမ်တွေနဲ့အပြက်စီးတချို့ကိုလူမှုကွန်ရက်ပေါ်ကဓာတ်ပုံတွေဗီဒီယိုတွေမှာတွေ့ရပါတယ်။ဒီလိုဖြစ်တာတွေအားလုံးကမြေမျက်နှာပြင်မခိုင်ခန့်ပဲနဲ့မြေစီလွာပျော့ပြီးတော့ရေပျော်ဝင်သွားတာတွေကြောင့်ဖြစ်ပါတယ်။အဲ့ဒီနေရာဟာရေမျက်နှာပြင်အနီးမှာရှိနေတဲ့ကမ္ဘာမျက်နှာပြင်အလွှာတွေရှိတဲ့နေရာပါ။မြေမျက်နှာပြင်တုန်ခါတဲ့အခါမှာအဲ့ဒီမြေလွာတွေကပေါင်းစည်းသွားပြီးတော့ပျက်စီးသွားကြပါတယ်။အဲ့ဒီတော့မြေလွာအရေအဖြစ်ပြောင်းသွားပြီးတော့သူ့ပေါ်မှာစောက်ထားတဲ့အဆောက်အဦတွေနစ်မြုပ်သွားတာဒါမှမဟုတ်ရင်ပြိုကျတတ်ပါတယ်။
ဂျပန်နိုင်ငံဝါကြီးမာမြို့မှာအဆောက်အဦတွေကနေမီးခိုးတွေမီးတောက်တွေတက်လာတာကို NTV ရုပ်သံလိုင်းရဲ့ဗီဒီယိုတစ်ခုမှတွေ့ရပါတယ်။စူစူမြို့မှာတော့နေအိမ်တွေနားကနေလှိုင်းလုံးတွေတက်လာတာကိုငယ်လျင်လှုပ်ခတ်နေချိန်မှာရိုက်ကူးထားပါတယ်။
We seem to be seeing the effects of secondary fires. So
we're seeing also due အဖြစ်မီးလောင်တာတွေကိုကျွန်တော်မြင်နေရပါတယ်။လက်စစ်တအားလိုင်းတွေပြတ်တောက်တော့မီးလောင်မှုတွေဖြစ်ပါတယ်။မီးကအချိန်မြင့်လာတော့နေရာတော်တော်များများမှသိသိသာသာထိခိုက်ခဲ့ပါတယ
်။ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာအင်အားပြင်းငလျင်လှုပ်ခတ်ပြီးတဲ့နောက်ကုန်ကြီးကယ်ဆယ်ရှင်းလင်းရေးတွေလှုပ်ဖို့ကြိုးပမ်းဆောင်ရွက်နေပါတယ်။ငလျင်ကြောင့်အိမ်ခြေတောင်းတဲ့ခြေပျက်စီးသွားခဲ့တယ်လို့ဂျပန်မီဒီယာတွေကဖော်ပြကြပါတယ်။တချို့နေရာတွေမှာတော့တောက်တုံးရေလျှက်စစ်ပြီးတဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးတော့ဒေသခံတွေကတော့ပျက်စီးသွားတဲ့သူတို့ရဲ့အိမ်တွေနဲ့မီးရေရာတဲ့သူတို့ရဲ့အနာဂတ်အတွက်ပူဆွေးဝမ်းနည်းနေကြပါတယ်။ငလျင်ကြောင့်အသေးပြောက်စည်ရေတဖြည်းဖြည်းတိုးလာခဲ့ပေမဲ့လည်းအများပြည်သူအတွက်သတိပေးချက်တွေကိုရုတ်မြစ်တမ်းကြားဖုန်းတွေကလည်းတစ်စစ်တည်းထုတ်ပြန်တာပါ။ပြည်သူတွေနဲ့တာဝန်ရှိသူတွေရဲ့အလှပြန်တဲ့သတိပေးမှုတွေကြောင့်ပျက်စီးဆုံးရှုံးမှုတချို့ကိုတော့ထိခြားနိုင်ခဲ့ပါတယ်။ဂျပန်နိုင်ငံရဲ့နေစဉ်လုံးလုံးကြုံတွေ့နေကြရတဲ့သဘာဝဘေးအန္တရာယ်တွေကိုခံနိုင်ရအထက်ထပ်ဘလောက်ရှိနေတယ်လဲဆိုတာစစ်တပ်ရဲနဲ့ဘီးသက်တပ်ဖွဲ့တွေရဲ့မြန်ဆန်လာတဲ့ကူညီကယ်ဆယ်ရေးတွေကသက်သေပြလိုက်တာဖြစ်ပါတယ်။
There was the earthquake in 1995 Kobe which was really devastating actually at that time.
ဂျန်ဂူယန်ကူဇာနာဂူနေကဂျပန်နိုင်ငံကူဘေးမြို့မှာငလင်းလှုပ်ခဲ့ပါတယ်။အဲဒီတုန်းကတော်တော်ကိုဆိုးဝါးလွန်ပြီးတော့အသည့်အပြောက်လည်းအများများခဲ့တယ်လို့ပျက်စီးဆုံးရှုံးမှုတွေလည်းအများကြီးရှိခဲ့ပါတယ်။ဂျပန်လူမျိုးတွေဟာအန္တရာယ်တွေဘယ်နာရှိတယ်ဆိုတာကိုနားလည်ဖို့အဆောက်အဦတွေအခြေခံအဆောက်အုံစတာတွေခန္ဓာရည်ပူရှိနိုင်မှုနီးလန်းတွေရှာဖွေတာတွေကိုအဲ့ဒီအချိန်ကလေးကတကယ့်ကိုအားစိုက်ကြိုးပမ်းခဲ့ကြတာပါ။ဒီလိုပြင်းအား9လောက်ရှိတဲ့ငလင်းမျိုးကပုံမှန်ဖြစ်လေရှိပါတယ်။ဒီငလေးမျိုးဟာတိဆောက်ထားတဲ့အဆောက်အဦတွေရှိတဲ့နေရာတွေမှာလှုပ်ခတ်တတ်ပေမဲ့ဂျပန်နိုင်ငံတော်တော်တိတ်အဆန်းတော့မဟုတ်ပါဘူး။2011ခုနှစ်ကလှုပ်ခဲ့တဲ့ငလင်းကတော့တော်တော်လေးကွာခြားပြီးတော့ငလင်းပြင်းအားက6ရှိကြတာပါ။ကျွန်တော်တို့တိုင်းတာတဲ့ပြင်းအားအတိုင်းတာနဲ့ဆိုရင်ပြင်းအားပမာဏတစ်ခုချင်းစီတိုင်းဟာလှုပ်ခတ်အားအစ30နှုန်းနဲ့တူညီတဲ့ငလင်းအရွယ်အစားလှုပ်ခတ်အားတိုးပါတယ်။ဒါလို့ဆိုရင်အခုလှုပ်ခတ်တဲ့ငလင်းကပြင်းအား 9.5 ရှိတယ်ဆိုရင်ပြင်းအား 8.5 ရှိတဲ့ငလင်းကအခုထက်အစ30ပိုပြင်းပြီးတော့ပိုအားကောင်းပါလေ။ဒါကြောင့်2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့ပြင်းအား6ရှိတဲ့ငလင်းဆိုရင်အခုလှုပ်သွားတဲ့ငလင်းထက်အစပေါင်းများစွာပိုပြီးတော့အားပြင်းပါလေ။
ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူတည်ဖို့စစ်သားအယောက်တထောင်ကိုရင်းလျက်တန်တင်ခဲ့တဲ့နေရာတွေစီကိုဂျပန်စစ်တပ်ကဆီလုခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာနှစ်သက်ကူနေကပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်ပြီးတရက်အကြာမှာပဲအီရှိကာဝါကန်ယူရန်ဒေသနဲ့အနီးတစ်ဝိုက်နေရာတွေမှာနောက်ဆက်တွဲငလျင်တွေဆက်လက်လှုပ်ခတ်သွားခဲ့ပါတယ်။
in a comparison to earthquakes, the earthquakes that we saw in 2023, the ones in the news in places like Afghanistan, Morocco, where there was significantly smaller. The town of Sardungunika, Morgu
Nangane, Afghanistan Nangane, Ma Lukha Kere, Ngalin Nakuye, Pinaga, Japan Nangan Tep, Pinaga, Dididada, Yo Nebido, Lu De Biao Le, Jam Yagewale, Tago Jijin Apshin, Dilumyo, Ngalin Ande Yene, Jona Yen, Japan Biduri, Palauti, Pinsen, Tadre, Sura, General Kong Kong, Dujja, Mawa,
ဂျပန်နိုင်ငံမှာငလင်ကြောင့်ပျက်စီးတာတွေရှိပါတယ်တည်တဲ့သူတွေလည်းရှိတာပေါ့ဒါပေမဲ့ရေဘူးကအပြင်တော့ဂျပန်နိုင်ငံမှာပြည်သူတွေဆောက်လုပ်ထားတဲ့အဆောက်အုံတွေကငလင်တန်းခန်းနိုင်ကြီးအားအရန်ကောင်းပါတယ်ရန်လျင်တက်တည်ခဲ့တဲ့သူတွေဟာသူတို့ရဲ့အိမ်တွေကနေထွက်ခွာပြီးတော့ဘေးလွတ်ရာဖြစ်တဲ့ခံမာတွေစတင်ကြောင်းတွေနဲ့ရဲရွာစင်တာတွေစီကိုစုပြုံရောက်လာကြပါတယ်ဒေသတွေကကြီးစံ မုံလွယ်ပိုင်းမှာတော့ယထာအများစုပြန်လည်ပြေးဆွဲခဲ့ပါတယ်။အဝေးပြေးလမ်းတွေကိုတော့ပိတ်ထားခဲ့တာပါ။ဂျပန်နိုင်ငံဟာ Pacific မီးခွေ Ring of Fire လို့တင်စားခေါ်ဝေါ်ကြတဲ့ငယ်လျင်ရဝန်းမှာတည်ရှိတဲ့ကျောနိုင်ငံဖြစ်တာမို့ငယ်လျင်တွေမကြာခဏဆိုသလိုလှုပ်ခတ်လေရှိပါတယ်ရှင်ဂျပန်လေးမှာပ
ါမတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုအမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြသတင်းထောက်မဆုလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါစစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေအခု၃နှစ်ပြည့်လာချိန်မှာစီရေပိပခရဲအစိုးဆုံးဖြစ်နေပြီးတော့အယက်သားထိခိုက်မှုအစိုးဆုံးဖြစ်နေပါတယ်ဒေသခံတွေဖို့စစ်ကောင်စီရဲ့လေကြောင်းရန်ကိုအထူးစိုးရိမ်နေကြရပါတယ်ရင်ကုန်ကသတင်းထောက်မှတ်စုကိုတော့ကိုသားညုံကတင်ပြထားပါတယ်
စစ်တပ်ကနေပြီးတော့အနာသိန်းကာလ၃နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြပခါတွေရှိန်မြင့်လာတယ်လို့ဖြစ်ပွားရနေရာတွေကလည်းပုံပြီးတော့ကျေပြန့်လာပါတယ်ပြပခါဖြစ်ပွားမှုရှိန်မြင့်ကျေပြန့်လာတာနဲ့အမျှအရသာထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်စစ်ကောင်စီဘက်ကမြေပြင်စစ်ဆင်မှုထက်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကိုပိုလုပ်ပါတယ်စီရေပြပခါပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အခုနှစ်အစပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်နှစ်သက်ခုချိန်မှာရက်ဆက်တိုက်ပွဲပြင်းထန်နေတဲ့ကိုခိုင်မျိုးနဲ့နက်ဖက်ကရွာမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရက်ရွာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတူကဖြူရီကိုပြောပါတယ
်။နက်ဖက်ကခေါင်းမရဘူးကျွန်တော်တို့အဲဒီ subset တွေနက်ဖက်ကနေနက်ကူနိုင်ကလောက်ဖြူရီပြောလိုက်လို့ရတယ်။အဲဒီနောက်ပိုင်းဆက်တယ်လို့များတယ်။ကိုကအဲ့မှာရှိတဲ့ကျွန်တော်တို့ဖြူရီအကောင်ကြီးတောင်းနေမရှိနေတော့တခါတူပြောလို့ရများတယ်မများ။ကိုလည်းအိမ်ကအိမ်နက်ဖက်များတော့အကြည့်ကြတော့မပြောနိုင်တော့ဒါနဲ့အိမ်နေတဲ့တော်ကျော်ရှိကိုဘုံကြောင်းတို့စာတင်ကြောင်းတို့ဂျွေးတို့မီလန်အဲ့ဒီလေတို့ရင်းဒီလောင်ပြည့်စည်ရရကြဟောရည်ယူတီဘတ်ဒီလေတော်ကြားတယ်ပြင်းရစီတိုင်နေကိုရက်ကလေးကအိမ်တိုင်ကြတာ6ရောက်လုံးပြီးတော့ယူကြတယ်ကုလေတော်ကလည်းဖြစ်ရကြတယ်ကိုပြင်းထွက်မရတော့ပြေးလို့မပြေးဘူးရှင်လေအဲ့ဒီလေနီးလို့မရသူကကြားတော့ကျွန်တော်ပြောနေတယ်ပြီးတော့အပေါ်လေးလည်းမကြည့်တော့ဘူးသူကဒီရွာထဲမှာပြန်ရွာအကြည့်ရှင်လို့ပြေးကြောင်းကအိမ်ထဲမှာဝင်ခူကြတော့အဲ့ဒီပြန်ရှိတဲ့သူကချင်းနေနေရတယ်သူကလင်းနေကျအဲ့လိုအဲ့လိုအိမ်ကိုသူကရှိနေတယ်
တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာမဟုတ်လို့တခြားဒေသမှာဆစ်ရှောင်နေရတဲ့နတ်ဖက်ကဒေသခံကသူသိရတော့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်။စကိုင်းတိုင်းထဲမှာလည်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်ရှိနေပြီးတော့စစ်ကောင်စီဘက်ကရဲသားကြီးရွာတွေလူနေရပ်ကွက်တွေကိုပါမရှောင်လေကြောင်းကနေပြီးတော့တိုက်ခိုက်နေပါတယ်။အခုရက်ပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်ရဲသားနေအိမ်ပေါ်ကိုကျရောက်ပြီးတော့ခလိငယ်တူသေဆုံးရတယ်လို့ထိကြိုက်မျိုးဒေသခံတူကပြောပါတယ်။
က်ရေးရှိရဆိုတော့ရှင်းနေရည်နန်းပြီးတော့အမပြရတယ်အဲ့လိုကြီးရောက်နေနာကျဲနေတတိယအမပြရတယ်အဲဒီသူတို့ပြီးနေတာကတော့ရှိတဲ့နေရာတစ်ခုတက်ကြရတယ်ဒီစီဘူးအိတ်လေးကိုတက်ကြရတာခုနကတက်ကြလို့တယောက်တည်းရတယ်အဲ့ဒီနေရာကတက်ပေါ်ရှိတဲ့နေရာတွေကတကယ်အရေးကြီးတယ်ပါပဲတကယ်တော့နေရည်ကိုဖြစ်နေရည်အကြောင်းနဲ့နေရာနဲ့အဲ့ဒီမျိုးလိုပဲနာကျဲနေပေါ့
ကျင်းမျိုးသားလူမျိုးရေးတက် KNLA ပြည်သူ့ကော်မတီ PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့ KB နဲ့ကော့ဂရိတ်မှာလည်းစစ်ကောင်စီဘက်ကရဟရင်တွေနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကလေးကရသားထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးဒဏ်ကြောင့်လည်းရသားထိခိုက်သေဆုံးမှုတွေအများပြားရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ကန်ဒီအချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းကဒီစစ်ကောင်စီနဲ့အီအီကြားဖြစ်တဲ့တိုက်ပွဲတွေကြောင့်အရသားထိခိုက်မှုတွေရှိခဲ့ပြီးတော့တနက်ကြီးတန်ကြောင်းမလို့ဘူးတိတောင်နဲ့မြောက်ဦးမြို့နယ်မှာ Ranger 6ဦးထက်မနည်းတိစုံခဲ့ရပါတယ
်။တက်တာဒီမီတာဒီမရှင်ရမှာကြားတယ်။ကြားတဲ့ခါကျတော့အင်းရမလို့လက်နေကြီးကြားပြီးတော့မိလောင်မမိလောင်တဲ့အချိန်မှာအဲ့ဒီချင်းတောင်ရင်ကလင်းရစောက်စောက်ပြီးတော့တုံးယောက်ကလုံးဝမိကြတဲ့ပရမတ်တရားဖလောင်းနဲ့တန်းတကြရ။နောက်နောက်တင်ကမရောက်တန်ရရတန်ရရတဲ့လူတွေကပူပြီးတော့နောက်တရားစီတန်းတော့နော်၃ရက
်ရှမ်းပြည်မြောက်ပိုင်းမူဆယ်တဝိုက်မှာလဲတိုက်ပွဲမရှိပေမဲ့လက်နက်ငယ်နဲ့ပြန်လည်ပြစ်ခတ်တာမျိုးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရက်ဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်တရား၅မိုင်ကုံသွေးစုံမှာရှိတဲ့မိုင်းယူကြီးရွာမှာလဲလက်နက်ကြီးကြားရောက်ပေါက်ကွဲတာမလို့ဒေသခံ၃ဦးသေဆုံးရတယ်လို့ရှမ်းမြောက်လူမှုကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
နိုင်ရောတော့ဒီနေ့ကြီးကြတော့ဘယ်ရောက်တဲ့လည်းနေစီလည်းတော့မသိဘူးလားကမန်းဆိုင်ကိုကြတယ်လူပေါင်းပေးတယ်လေယောက်ကဟိုပေါ်ဆွင့်ရတယ်ဆိုတော့အင်ဂျင်ထွက်လို့ရှိရင်နေစီကနောက်ပြီးဟိုဘယ်ဖွဲ့မှမရှိဘဲနဲ့လမ်းပေါ်တက်တဲ့လူပါနဲ့အကုန်ပြင့်နေတော့ခက်ခက်သားပ
ြပြပခဒီသားတွေမှာတိုက်ပွဲမရှိလဲစစ်ကောင်စီဘက်ကရက်သားရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ရက်သားထိခိုက်မှုတွေရှိခဲ့တယ်လို့ဒီသားကံတွေနဲ့လူမှုကူညီရေးဆောင်ရွက်နေသူတွေကပြောကြပါတယ်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့တိုက်ပွဲတွေအတွက်မှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ရဲသားပြည်သူတွေကလည်းတစားတစ်တစားတိုးလာနေတယ်လို့ပြောပါရယ်စစ်ကောင်စီတပ်တွေဟာပြည်ပကဒေသတွင်းခုခံတော်လှန်ရေးအင်အားစုတွေနဲ့ရင်ဆိုင်တဲ့နေရာမှာမြေပြင်မှာထိန်းချုပ်မှုအားနည်းလာတာနဲ့အမျှလေကြောင်းတိုက်ခိုက်မှုတွေကိုပဲပိုပြီးတော့အားပြုလာတာတွေ့ရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရယ်ခင်ဗျာကျွန်တော်သားညူပါ
အခုတော့စီးပွားရေးအစီအစဉ်မှာမဲခေါင်လန်ချန်းပူပေါင်းဆောင်ရေးအစီအစဉ်ကနေဖွံ့ဖြိုးရေးအတွက်ဦးစားပေးလှုံ့ဆော်ဖို့စစ်ကောင်စီကြီးကဲကတိုက်တွန်းပါတယ်စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံတွင်းစီးရဲမွဲတေမှုမြင့်တက်လာပြီးတော့ရာဇဝတ်မှုထူပြောလာချိန်မှာစစ်ကောင်စီကောင်ဆောင်ကနိုင်ငံစီးပွားရေးပိုကောင်းအောင်လုပ်မယ်လို့ကတိပြုပြောဆိုထားချိန်မှာမဲခေါင်လန်ချန်းပူပေါင်းဆောင်ရေးထိပ်တည်အစီအစဉ်မှာခုလိုတိုက်တွန်းသွားတာပါဒီသတင်းမှာစီးပွားရေးအစီအစဉ်မှာမတင်ငေထိုက်တင်ပြထားပါတယ်
လန်ချန်မဲခေါင်ထိပ်သီးအစီအဝေးမှာ2023ခုနှစ်အတွက်မြန်မာနိုင်ငံကပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာဖြစ်ပြီးစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမြောက်နိုင်ကမြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီပေးတဲ့တရုတ်ကိုကျေးဇူးတင်တယ်လို့ပြောခဲ့တာပါလန်ချန်မဲခေါင်ပူပေါင်းဆောင်ရွက်ရေးအစီအစဉ်ခုနှစ်တာကာလအတွင်းမြန်မာနိုင်ငံအနေနဲ့ဒေါ်လာ30တန်းခွဲကျော်တန်ဖိုးရှိအထူးရန်ပုံငွေစီမံကိန်း100ခုရခဲ့တယ်လို့လည်းပြောဆိုခဲ့ကြောင်းနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ
်မြန်မာနိုင်ငံအနေဖြင့်2019ခုနှစ်မှစပြီး2023ခုနှစ်အထိကာလအတွင်းအမေရိကန်ဒေါ်လာ 31.6 တန်းတန်ဖိုးရှိရဲ့အထူးရန်ပုံငွေစီမံကိန်း100ခုရရှိတာပဲနိုင်ငံရဲ့လူမှုစည်းဝေးဖွံ့ဖြိုးတိုးတက်မှုလုပ်ငန်းများကိုအထောက်အကူပြုလျက်ရှိပါကြောင်း
တရုတ်နဲ့မဲခေါင်မြစ်ဝမ်းငါးနိုင်ငံတို့ရဲ့မဲခေါင်လန်ချန်းပူးပေါင်းဆောင်ရွက်ရေးLMC အစီအစဉ်ဟာဆိုရင်တရုတ်ရဲ့မဟာစီမံကိန်းကြီးဖြစ်တဲ့ရဲဝင်းနဲ့ပိုလန်မှာ BRI စီမံကိန်းရဲ့အဓိကတောက်တိုက်တစ်ခုဖြစ်လာဖို့ရည်ရွယ်ဆောင်ရွက်တာဖြစ်ပါတယ်။မဲကောင်လန်ကျန်းပူးပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကို2019ခုနှစ်ကနေ2023ခုနှစ်အထိမြန်မာနိုင်ငံအတွက်အသေးစားနဲ့အလတ်စားစီမံကိန်းပေါင်း100ခုရှိခဲ့ပြီးဒီတဲ့ကဒေါ်လာ 12.18 တန်တန်ဖိုးရှိစီမံကိန်း35ခုကိုတော့စိုက်ပျိုးရေးမွေးမြူရေးနဲ့စင်မြောင်းဝန်ကြီးဌာနကအကောင့်ထည့်ဖော်တာပါ2022ခုနှစ်မဲခေါင်လန်ချန်းပူးပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကရတဲ့စီမံကိန်းတစ်ခုဖြစ်တဲ့တီးနှံအထွတ်နှုန်းဆန်းစစ်အကဲဖြတ်စင်တာကို2023ခုနှစ်နိုဝင်ဘာလ9ရက်မှာဖွင့်လှစ်ပါတယ် မြန်မာနိုင်ငံတွင်တည်နံစိုက်ပျိုးမှုစီးရင်ကိုလူရင်အသုံးခောက်ယူနေရတာကနေမောင်းတူမဲ့ဒရုန်းရှင်အသုံးပြုစီးရင်ကောက်တဲ့စနစ်ကိုပြောင်းလဲနိုင်ဖို့အတွက်တည်နံထရနုံဆန်းစစ်အကဲဖြတ်စင်တာမှာစိုက်ပျိုးတည်နံရဲ့ထရနုံကိုဆန်းစစ်အကဲဖြတ်တဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။မဲခေါလန်ချန်ပူပေါင်းဆောင်ရွက်ရေးအရမြန်မာနိုင်ငံတွင်အကောင့်ထည့်ဖို့တဲ့စီမံကိန်းတွေဟာဆိုရင်အခြေခံလူမှုအစင်မှာအကောင့်ထည့်ဖို့တာဖြစ်ပါတယ်။ကျေးလက်ကြောက်ချောလန်ခင်းလာလူမျိုးကနေကော်ဖီထုတ်လုပ်မှုတင်နန်းလူမျိုးချီပါဝင်ပါလေစီးပွားရေးပညာရှင်ဦးစိန်ချေကတော့ဖွံ့ဖြိုးရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအကူအညီတွေဟာကြိုးဆွေးရမယ့်ကိစ္စအဖြစ်ရှုမြင်ပါတယ
်နော်ကျွန်တော်နိုင်ငံတွေအများဆုံးစိုက်ပျိုးချေခံတော့ဟုတ်စိုက်ပျိုးချေခံတဲ့နိုင်ငံတွေဖြစ်သလိုအခုနောက်ပြီး SME ပေါ့နော်အခြေခံလူတန်းစားတွေအနေနဲ့ SME ခန္ဓာတွေတိုးတက်ဖို့မြင်အောင်လုပ်တဲ့တော့ဒီ project တွေကကောင်းတယ်ဒါပေမဲ့ခုနလည်းခုနှစ်နှစ်ရှိပြီပြောတယ်နော်ဆိုတော့ကျွန်တော်တို့ကဘလူးအကောင့်ထည့်ဖော်ခဲ့တယ်လေအဲ့ဒီရရှိလာတဲ့ project တွေကိုနော် project ဆီမှာတချို့ကငွေပါတယ်တချို့က technical နော် assistant တွေပါတယ်နော်ဒါအားလုံးဟွန်မျိုးမှုတော့အောင်လုပ်ပေးတာကောင်းတာပေါ့အဲ့ဒီအတွက်ခုနဒီဖွဲ့ရက်နေပြီးတော့ကျွန်တော်တို့ investment ငွေတွေထုတ်ပြစ်ပြီးတော့ကျွန်တော်တို့ကအကောင့်ထည့်ပေါ်ကြတဲ့အပိုင်းမှာခုခုနှစ်နှစ်ရှိပြီခုနှစ်နှစ်မှာပြတ်ကြည့်မယ်ဆိုရင်အခုအာနာသိန်းနဲ့တုံးနေဆိုဘက်က၄နှစ်ပေါ့ဗျာ၄နှစ်အတွင်းနဲ့ဒီဘက်မှာဆိုလို့ရှိရင်ကျွန်တော်တို့မှာဒါကိုပြန်ကြည့်ရမှာ
မဲဆောင်လန်ချံပူပေါင်းဆောင်ရွက်မှုအထူးရန်ပုံငွေနဲ့မြန်မာနိုင်ငံမှာ2018ခုနှစ်မှာစီမံကိန်း5ခု2018ခုနှစ်မှာစီမံကိန်း9ခု2020ပြည့်နှစ်မှာစီမံကိန်း6ခု2021ခုနှစ်မှာစီမံကိန်း4ခု2022ခုနှစ်မှာစီမံကိန်း9ခုနဲ့2023ခုနှစ်မှာတော့စီမံကိန်း4ခုရရှိတာဖြစ်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တွေကုန်သွယ်ရေးလွယ်ကူချုပ်မွေစေဖို့တည်တဲ့တည်ညက်စိုက်ပျိုးနိုင်စွမ်းကိုမြှင့်တင်ဖို့ခွာနာရှာနာယောဂါကင်းရှင်းရေးဆောင်ထူထောင်တာအပါအဝင်မွေးမြူရေးလုပ်ငန်းဆိုင်ရာစီမံကိန်းတချို့ကို2023ခုနှစ်မဲကောင်လန်ချန်အထူးရံပုံငွေနဲ့ဆောင်ရွက်မယ်လို့လည်းပြောဆိုထားတာပါဒါပေမဲ့ဆီယနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံတွင်စည်ရဲမွေးတည်မှုတိုးလာတဲ့အစီအတွေကိုထောက်ပြပြီးစစ်ကောင်စီလက်ထက်ဖွံ့ဖြိုးရေးလုပ်ငန်းတွေဟာမေးခွန်းထုတ်စရာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ချေကထောက်ပြပါတယ
်နှဆောင်နဲ့27အာနာသိမ့်လိုက်တဲ့အခါမှာအဲ27အကုန်မှာနော် Human Development Report ကိန်းဂဏန်းအရဘာဖြစ်သွားလဲဆိုစီရင်မွေးတည်မှုကဘာဖြစ်လာလဲဆိုရင်ကျွန်တော်တို့က 45.9 နဲ့ဗျာနော် Poverty ကနော် Intensity of Deprivation ကိုခေါ်ပါတယ်အဲ့ဒီစီရင်မွေးတည်မှုကမြန်မာနိုင်ငံက46ရာလောက်ကဖြစ်သွားဆိုတက်သွားပြန်တက်အဲ့ဒါပြန်ကြည့်လိုက်လို့ရှိရင်နော်ခုနတိုင်းပြည်မှာရှိနေအကောင့်ထယ်ပေါ်တဲ့ Project တွေမှာအားလုံးပေါ့နော်တိုင်းပြည်ကွန်မြူနတီပြည့်မှုကိုကျွန်တော်တို့ကောင်တယ်ပေါ်တဲ့အခါမှာစည်ရဲမွေးတွေ့မှုတွေမြင်မလာမအောင်မြင်ဘူးပေါ့ဗျာ
မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုဆွေးညွှဲပွဲမှာတော့စိုက်ဘာရာဇဝတ်မှုတွေအွန်လိုင်းနောင်ကစားလုပ်ငန်းတွေအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုများနှိမ့်နှိမ့်ရေးကိုတရုတ်ဘက်ကအဓိကဆွေးနွေးသလိုပဲမြန်မာဘက်ကလည်းဒီကိစ္စကိုဆွေးနွေးပြောဆိုပါတယ်မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲမှာပူရဲဥက္ကဋ္ဌတာဝန်ယူခဲ့တဲ့စစ်ကောင်စီအကြီးအကဲကစိုက်ဘာရာဇဝတ်မှုတွေအွန်လိုင်းလောင်းကစားတွေဟာမဲကောင်လန်ချန်ဒေတာတွင်လုံခြုံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေတဲ့အတွက်တရားဥပဒေစိုးမိုးရေးအဖွဲ့ဝင်နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့တိုက်တွန်းပါတယ်စစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းစွေကတော့မဲကောင်လန်ချန်ပူးပေါင်းဆောင်ရွက်မှုကနေပြီးခဲ့တဲ့9နှစ်တာအတွင်းနယ်ပယ်အသီးသီးမှာတည်တာတဲ့တိုးတက်မှုတွေရရှိခဲ့ပြီလို့မဲကောင်လန်ချန်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာပြောဆိုခဲ့တာပါ
We MSC countries have
မဲကောင်လန်ချန်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံတွေရဲ့ချုပ်ချာအာဏာကိုလေးစားမှုနဲ့အတူတမယိုးချာမဟုတ်တဲ့လုံခြုံရေးဆိုင်ရာနယ်ပယ်မှာလည်းပူးပေါင်းဆောင်ရွက်ကြဖို့ဆုံးဖြတ်ပါတယ်လို့ဝန်ကြီးဦးတန်းစွေကပြောဆိုသွားတာဖြစ်ပါတယ်ရှင်
ဖီအိုအေးရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လွှာရေးရေးသားပေးဖို့လိုတဲ့ဆိုရင်ဖြင့် FOA မြန်မာပိုင်းကိုအီးမေးလ်လိပ်စာ bami@foanews.com ကနေဆက်သွယ်နိုင်တယ်လို့ FOA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။ခုတော့လူမှုရှုဖြင့်အစီအစဉ်မှာထိုင်ဝမ်မှာဇန်နဝါရီလ13ရက်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ပြိုင်ကြမယ့်သမရလောင်းတွေတရုတ်ပြည်မှာကြီးနဲ့ဆက်ဆံရင်အပါအဝင်ဘလို့ကိစ္စတွေကိုအသာပေးမဲဆွေးနွေးကြတယ်လဲဆိုတာထိုင်ဝမ်ကမြန်မာလူငယ်တွေနဲ့မဆူမျက်မှောင်မြင်ပြီးတော့လူမှုရှုခွင့်အစီအစဉ်မှာတင်ပြထားပါတယ
်ထိုင်ဝမ်ကျွန်းမှာဇန်နဝါရီလ13ရက်နေ့ကျင်းပမယ့်သမရရွေးကောက်ပွဲဟာထိုင်ဝမ်နဲ့အမေရိကန်ထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးကိုအပြောင်းအလဲဖြစ်သွားနိုင်တဲ့ရွေးကောက်ပွဲလို့မြင်နေကြပါတယ် ရွေးကောက်ပွဲဝင်ပြိုင်ကြမဲ့သမ္မတလောင်းတွေကဒီလက်ရှိအာဏာရ DPP ပါတီရဲ့ဒုသမ္မတဝီလျံနိုင်ချင်းတဲကသူသာသမ္မတဖြစ်လာခဲ့လို့ရှိရင်ဒီအမေရိကန်နဲ့နိမိကက်ကက်ဆက်ပြီးတော့ဆက်ဆံသွားမယ်လို့ပြောထားပါတယ်။အဓိကအတိုက်ခံကွန်မန်ဒန် KMD ပါတီသမ္မတလောင်းဟိုယိုဂျီနဲ့ဒီပြည်သူ့ပါတီ DPP ကသမ္မတလောင်းခေါ်ဝင်ကျဲလို့ကတော့တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကထိုင်ဝမ်အတွက်ဒီလုံခြုံရေးစီးပွားရေးမှာအကျိုးရှိတယ်လို့ပြောနေကြပါတယ်။အဲ့တော့ဒီထိုင်ဝမ်ပြည်တွင်းရေးရာကိစ္စတွေပါရောဘယ်လိုရွေးကောက်ပွဲကတိတွေပေးနေကြသလဲဆိုတာသိရအောင်လို့ Radio Taiwan International သတင်းဌာနမြန်မာဝိုင်းအစီအစဉ်ကကိုသောမတ်ချန်ကိုမေးကြည့်ထားပါတယ်
လက်ရှိအာဏာရပါတီကကြတော့သူကကြတော့ဒီတရုတ်နဲ့ပြည်နယ်ဒီလိုမျိုးညှိနှိုင်းရေးတွေပါတယ်မလုပ်ဘဲနဲ့ဒီထိုင်ဝမ်ကဒီတနိုင်ငံအဖြစ်ရည်တည်ဖို့အတွက်ပဲသူတို့ကစူးစမ်းရမယ်ပေါ့နော်အဲ့ဒီနီးနဲ့ပဲသွားပြီးတော့သူတို့ကမဲဆွဲတာပေါ့အတိကတော့လူငယ်တွေပို့ချက်ကြတာပေါ့ဘာဖြစ်လို့လူငယ်တွေရတယ်ဒီတနေတနည်းအားဖြင့်ပြောမယ်ဆိုရင်တော့ဒီတရုတ်ပြည်မှာကြီးနေသူကဘာမှပတ်သက်မှုမရှိချင်တော့ဘူးပေါ့1949နောက်ပိုင်းတည်းကကွဲထွက်လာပြီးတဲ့နောက်ပိုင်းကဘာမှပတ်သက်မှုမရှိတော့တဲ့ဆိုတော့ကြောင့်သူတို့ကဒီလူငယ်တွေသဘောတဘာဝအားလည်းပို့ပြီးလွတ်လပ်မှုကိုပို့ပြီးလိုလာကြတယ်ဒါကြောင့်လက်ရှိအာဏာရပါတီကိုပဲသူတို့ကအဓိကပေးချင်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းကွန်မီနန်ပါတီကကြတော့သူတို့ကကြတော့ညီနိုင်ရေးလုပ်ပြီးလုပ်မယ်ပြီးွားရင်ဒီပြည်သူတွေပေါ်တော့ဒီလိုမျိုးပို့ပြီးတော့လာစာတွေပို့ကောင်းအောင်စူးစမ်းမယ်စတဲ့ဖြင့်ဒီလိုနည်းနဲ့မဲဆွဲကြတာပေါ့ခေါ်ဝင်ကြပေါ်တော့နောက်ဆုံးတရသူကကြတော့ဘလို့မဲဆွဲတယ်ဆိုတော့သူအာနာရပြီဆိုတာနဲ့အခုလက်ရှိပေါ်တော့ထိုင်ဝမ်မှာဒီအိမ်စေးတွေပါတယ်ခေါင်ခိုက်နေတယ်ပေါ့လူငယ်တွေအားလုံးနှိပါကိုသူကအိမ်ဝင်နိုင်အောင်သူစူးစမ်းပေးမယ်ဒါလက်ရှိလူငယ်တွေအားလုံးရဲ့လိုအပ်နေတဲ့အရာကိုသူဖြည့်ဆည်းပေးမယ်ပေါ့ဒီလိုနည်းနဲ့သူကမဲဆွဲတယ်သူကကြတော့ဂျားနေပုံစံပေါ်တော့ဂျားနေဆိုတာဟိုဟာဟိုထိုင်ဝမ်ကိုလည်းဒီနိုင်ငံတနိုင်ငံအဖြစ်အဲ့ဒီမျိုးလည်းသူကမပြောတော့လို့ဟိုတရုတ်ပြည်နယ်တွေညီနိုင်မယ်ဆိုတာလည်းမပြောဘူးသူကဂျားနေပေါ့နှစ်ဖက်လုံးနဲ့သူကမျှအောင်နေွားမယ်ဆိုတဲ့ပုံစံနဲ့တွားတာပေါ့
ဟုတ်ကဲ့ဆိုတော့ဒီထိုင်ဝမ်ရဲ့ဒီအဓိကရှင်ကပြောရမယ်ဆိုရင်တော့တရုတ်ပြည်မှာကြီးရဲ့ရှင်ဖြစ်တယ်ပေါ့လीဆိုတော့အခုရွေးကောက်ပွဲဝင်ကြမဲ့ဒီသမ္မတလောင်း၃ယောက်စလုံးကသူတို့ဟိုစာပေါ်ဘယ်လိုခေါ်လဲသူတို့လက်ကင်ထားတဲ့သူတို့ဆွဲကင်ထားတဲ့ဒီတရုတ်ပြည်မှာကြီးပေါ်ထားတဲ့မူကမှန်တယ်ဆိုပြီးတော့အခိုင်အမာပြောနေကြတဲ့အခါကျတော့ဒီပေါ်မှာပေါ့နော်ဒီထိုင်ဝမ်လူကြီးလူငယ်အားလုံးရဲ့သဘောထားအမြင်တွေကကျတော့ဘယ်လိုမျိုးရှိနေလဲရှက
်အကယ်၍ဒါကွန်မန်ဒါပါတီအာဏာရမယ်ဆိုရင်တချို့တချို့ယုံကြယုံကြည်ကြတာကျတော့စစ်မဖြစ်ဘူးပေါ့စစ်မဖြစ်တော့ဘူးပေါ့အမဘာလို့ဆိုအပြုသဘောဆောင်တဲ့နေနဲ့တော့မယ်ဆိုရင်တော့ဒီစစ်ရေးမှာတင်းမာမှုတွေမရှိဘူးဆိုရင်စစ်ရေးစစ်မဖြစ်တော့ဘူးပေါ့ဒါကြောင့်လည်းစစ်ဖြစ်မှာမလိုလားတဲ့လူတွေကလည်းကျတော့ကွန်မန်ဒါဘက်ကိုနည်းနည်းပို့ပြီးတော့အားတလာတယ်ဟောမဲပေးချင်ကြတယ်ပေါ့ဒါဒီတချို့ကျတော့လည်းပူတာကြတော့ဒီအခုလက်ရှိအာဏာရပါတာဒီဟာထပ်ရမယ်ဆိုရင်ဒီဟိုဘက် data နဲ့ဒီဘက် data ပို့ပြီးတင်းမာမှုတွေပုံများတာဖြစ်ကြအောင်ယူဒီရဲ့ပေါ်တော့ Ukraine လိုမျိုးများဖြစ်မလားပေါ့ Ukraine Russia လိုမျိုးဖြစ်မလားတင်းမာမှုတွေပုံများလာတဲ့ခါကျရင်ဟိုဘက်ကလည်းဒီစစ်ရေးအင်အားပို့ပြီးတုံးလာမလားပေါ့ဒါအဲ့ဒီတခုလည်းပို့ပြီးစိတ်ပူကြတယ်တချို့ကကြတော့လေဟိုပြည်မှာစစ်ဖြစ်မှာမလိုလားတဲ့လူကြတော့လည်းကြောက်ပြီးတော့ဒီမဲဒီဒီမိုကရေစီကိုလိုလားတော့ညာလည်းပဲဒီစစ်မဖြစ်ဖွားလို့ချင်တော့ပို့ပြီးအပြုသဘောငင်းချင်းပုံစံနဲ့ပဲလမ်းဖို့ဆောင်ပေးမယ်ဒီကူမီနံပါတ်ကိုမဲထည့်ချင်တဲ့လူပါလေရှိတယ်ခင်ဗျာအဲ့ဒီဥစ္စာကိုလည်းအဓိကအဲ့ဒီအကွက်ကိုလည်းအားကင်ပြီးတော့ပေါ်တော့ကူမီနံကလည်းပြောတယ်စစ်မဖြစ်စရာဘူးစတဲ့ဖြင့်ဒီလိုမျိုးလည်းမလုံးနေပေးပြီးတော့လည်းမဲဆွဲလာတာရှိတယ်ခင်ဗျာဟုတ်ကဲ့
ဒီထိုင်ဝမ်ကျွန်းကိစ္စကိုပြောမယ်ဆိုရင်ဒီတရုတ်ဒီမာကြီးရဲ့ကိစ္စကအရေးကြီးတယ်လို့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးကလည်းအရေးပါတဲ့
ဟုတ်ကဲ့
အခါမှရှိပါတယ်ဘာလို့ဆိုတော့ထိုင်ဝမ်ကျွန်းလုံးကျွန်းရေးအတွက်ကွာထိုင်ဝမ်ကအမေရိကန်ကိုမိခိုနေရတဲ့သဘောမှရှိတဲ့အခါကျတော့အဲ့ဒီပေါ်မှာရောထိုင်ဝမ်ပြည်သူအများစုပေါ်တော့အခုမဲပေးမဲ့မဲဆန္ဒရှင်အများစုကဒီကိစ္စကိုရောထပ်တွဲကြတယ်လို့မြင်ပါရှင့်
အော်ဒီကိစ္စကိုထည့်သွင်းကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့ဒီလူငယ်တွေကကြတော့ပုံမှန်ဖြစ်ပြောမယ်ဆိုရင်တော့ American ပို့ပြီးတော့သူကရိမ့်နေပုံတော့အဲ့ဒါအမှန်တမ်းပြောရမယ်ဆိုရင်တော့ဘာဖြစ်ဆိုလက်ရှိမှာလည်းတကယ်တမ်းကတခုခုဖြစ်ခဲ့မယ်ဆိုရင်ကြောက်ထောက်နောက်ကန်ဆိုတော့ American ပဲရှိတဲ့ကြောင့် American ကိုလည်းဆက်ဆံရေးမပြတ်ဝါချင်တဲ့ကြောင့်သူတို့ကလည်းဒီလိုမျိုးလက်ရှိအခြေအနေကိုပဲသူတို့ကထိန်းဝါချင်နေပေါ့ဒါပေမဲ့လည်းလူကြီးအပိုင်းအကြတော့ငိုကလေးဝကသူတို့ရဲ့ခံယူချက်ကအားလုံးကတရုတ်ຫນွေဘွားတွေတရုတ်လူမျိုးတွေဖြစ်တဲ့ကြောင့်ကိုယ့်လူမျိုးအချင်းချင်းတဲ့မြင့်မာတာနေဟိုပြောမလဲစီးလုံးမာတာနေကြားမဆွဲဘူးပေါ့နော်တနည်းအားဖြင့်ဆိုရင်တော့ဒီအနောက်နိုင်ငံတွေရဲ့ဒီပြောမလဲအမေရိကန်လူမျိုးအနိုင်ငံတွေရဲ့ဒီလိုမျိုးပျောကားတွေပေါ့နော်မပါလာဘူးဆိုပြီးတော့တချို့လူကြီးပိုင်းနေတာအဲ့မျိုးယုံကြည်ကြတယ်ခင်ဗျာအဲဒါကြောင့်အဓိကပြောမယ်ဆိုရင်တော့လူကြီးလူငယ်တော်တော်လေးကွာဝါးတယ
်ဆိုတော့အခုအဓိကအပြိုက်တဲ့လက်ရှိအာဏာရ DPP နဲ့ဒီအဓိကတိုက်ခိုက်ကွန်မန်ဒါပေါ့နော်အဲ့ဒီပါတီကြီးနှစ်ခုအဓိကအပြိုက်နေတယ်သူကိုသောမတ်ဆိုတဲ့ခါကျတော့အဲ့ဒီနှစ်ခုမှာရောလက်ရှိသူတို့ဒီဘလိုမျိုးပေါ့နော်အကြောင်းညာတွေကိုဟိုပို့ပြီးတော့ရွေးကောက်ပွဲရလဲတော်တော်လေးနှီးလာပြီဆိုတော့ဟိုပို့ပြီးတော့သူတို့ဟိုမဲရအောင်လို့ဟိုရွေးကောက်ပွဲအာမခံချက်တွေပေါ့လေဘလိုမျိုးပေးပြီးတော့ပို့ပြီးပြောလာတာရောတွေ့ရလဲရှင့်
ตัวพนักงานปูบีปูขึ้นจ้าล่ะเนี่ยล่ะบ่เนาะมาหัวปากก็จ้ารอเลยกูมีเนี่ยบาดีก็จ้ารอตัวไปรู้เปล่าเลยสุดแล้วที่ลุงเอริโอลาซาเขาเนี่ยเปลี่ยนแต่ที่เราไม่บอกนี่นายเราเลยจะจ้าที่อควินไลน์เนี่ยปูมีอะไรไหมพบกันที่ประกันบอกอันเปลี่ยนเนี่ยปูบีสุดแล้วจ้าที่คิดว่าลุงเอริโอปูบีอาเขาหน้าเลยส่วนนี้ไต้หวันนั่งเงี้ยรู้เรื่องปูตีหลามีบอกสาดเปลี่ยนบอกถ้าจะรู้เมื่อส่วนนี้บอกแต่ถ้ามาเลยตัวบาดเจ็บหน ဒီယုတ်ဒီចောင်းသားတွေတခြားနိုင်ငံခြားចောင်းသားတွေလိုပဲနီးတူပဲဒီမှာចောင်းပြီးပြီဆိုတာနေသူတို့ကအလုပ်လုပ်ခွင့်တွေရှိမယ်နောက်ပိုင်းကျရင်လည်းဒီလိုမျိုးနေထိုင်ခွင့်တွေပါတယ်သူတို့ကြိုးစားပြီးမယ်ဆက်ဆက်ပြီးမယ်ပြောလာတာဖြစ်လို့တဲ့ကြောင့်ဒီလူငယ်တွေအပိုင်းမှာတော်တော်လေးကိုသူတို့ကအားနေဝရတယ်ဗျလူငယ်တွေကကျတော့တဘောတပါသူတို့ဒီမျိုးလှုပ်လိုက်ပြီဆိုတာနေကိုဘက်ကចောင်းသားတွေပို့ပြီးများများဝင်လာတယ်ဒီဘက်ကလူငယ်တွေတော့ခွင့်နှန်းနေလာတယ်ဖြစ်လို့ကြောင့်ဒီလိုမျိုးပေါ့စကားကလက်လွန်ပြီးသွားတယ်ဖြစ်လို့ကြောင့်ဒီအခုလောလောဆယ်တော့သူတို့လူငယ်တွေကမဆိုင်ကြဘူးဆိုတာအဲ့ဒီအကြောင်းနဲ့ပါတာပေါ့အမအ
ဲ့ဒါကွန်မန်တာပါတီကိုပြောတာ
ပေါ့ကွန်မန်တာပါတီပေါ့အဲ့ဒီဥစ္စာကိုပဲသူကထောက်ပြပြီးတော့ဒီမင်းချင်းနံပေါ့ DI အခုလက်ရှိအာဏာရပါတီရတယ်ဒီလိုမျိုးသူတို့ရဲ့အားနဲ့ချက်ကိုရှာပြီးတော့သူတို့ကလည်းလူငယ်တွေအကြိုက်ပေါ့နော်ဒီလိုမျိုးမဖြစ်စေရဘူးလက်ရှိအတိုင်းနဲ့အတိုင်းပဲသွားမယ်ဒါပေမဲ့လက်ရှိဒီအာဏာရနေတဲ့ပါတီတခုကကျတော့ဒီလူငယ်တွေအပြင်ဝင်နိုင်ငံသားတက်တွေပို့ပြီးစိတ်ဝင်စားကြတယ်အမနိုင်ငံသားတက်ခုဆိုတာကျတော့နိုင်ငံတကာလာပြီးတော့မှအမနိုင်ငံသားရောက်ရတဲ့လူတွေပေါ့ကျွန်တော်တို့လိုမျိုးအပါအဝင်သူတို့ကအရန်ကိုမျက်နှာသာပေးတာပေါ့နော်ကွန်မန်တန်ပါတီနဲ့နိုင်ရှင်မယ်ဆိုရင်ကွန်မန်တန်ပါတီကကျတော့အားနဲ့အတော့ကျတော့တရုတ်ຫນွယ်ဖွားပေါ့တရုတ်ຫນွယ်ဖွားတွေဒီထိုင်ဝမ်လာတဲ့လူတွေရပါစိတ်တာဟောတကယ်တော့နိုင်ငံသားတက်ပေါ့တခြားနိုင်ငံတွေရောက်လာတဲ့ဥပမာဗီယက်နမ်တို့ထိုင်းတို့သစတာဖြစ်မြန်မာနိုင်ငံတချို့နောက်ပိုင်းအင်းလက်ထပ်ပြီးလာတဲ့လူတွေကျတော့သူတို့မကြိုက်ဘူးဆိုတော့ကကျတော့သူတို့ကတရုတ်ຫນွယ်ဖွားမဟုတ်တဲ့အတွက်ကြောင့်သူတို့မှအခွင့်အမ်းမရှိဘူးအခုလက်ရှိအာဏာရပါတီကကျတော့ဒီအခွင့်အမ်းတွေကပို့ပြီးများလာတယ်ဆိုတော့2016မှာထေရစပြီးတော့အရှင်းအောင်အာရှနိုင်ငံတွေသူပို့ပြီးတော့ဂယုဆက်လာတဲ့ကြောင့်လည်းဒီအရှင်းအောင်အာရှနိုင်ငံကလာတဲ့နိုင်ငံသားတက်တွေကသူ့ကိုပို့ပြီးတော့ချစ်လာကြတယ်ပေါ့ပို့ပြီးချစ်လာကြတယ်ပေါ့အမအားလားလေသူတို့မဲဆွေတဲ့ပိုင်းကဒီနိုင်ငံသားတက်ပေါ့အားလုံးထိုင်ဝမ်ဆိုနိုင်ထိုင်ဝမ်လူမျိုးဆိုတာကဒီအားလုံးပါရမယ်ပေါ့သူတို့ပြောသလိုပဲအရင်ကတရုတ်ຫນွယ်ဖွားတွေပဲပါလို့မရဘူးအဲ့လိုပုံစံနဲ့သူတို့မဲဆွေလာတယ်ခင်ဗျာအမ
ရေဒီယိုထိုင်ဝမ် International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကိုသောမတ်ချန်ဖြစ်ပါရဲ့ရှင်American ပြည်တော်စုအနေနဲ့ဒီတရုတ်ပြည်တော်မူကိုဆွဲကင်ထားပေမဲ့အာရှဒေသတည်ငြိမ်ငြိမ်းချမ်းရေးနဲ့တရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့အတွက်ထိုင်ဝမ်နဲ့အလွတ်သဘောဆက်ဆံရေးဟာအရေးကြီးတယ်လို့ဒီထိုင်ဝမ်ဘက်ကရည်တည်ဖို့လိုအပ်တယ်လို့လက်ခံထားတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာပေါ်မူတည်ပြီးတော့ American နဲ့ထိုင်ဝမ်ဆက်ဆံရေးဟာအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်ရှင်။ကျွန်မ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့သတိပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ်။ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလေးတွေကိုခဏအလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်။ဆက်လက်ဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတရားကြည့်ရှုနိုင်ပါတယ်ရှင်။ခုတော့တက်တန်ရောင်သတင်းလွှာအစီအစဉ်မှာနာမည်ကျော် Korea K-pop အဖွဲ့ BTS အဖွဲ့ကိုစက်အိမ်တီရေးဆွဲထားတဲ့ရုပ်ပြဆာကိုထုတ်လိုက်ပါတယ်။ပြည်ထောင်ငံမှာတော့1990ပြည်လုံးနှစ်ပိုင်းတွေမှာအောင်မြင်ကြော်ကြားခဲ့ကြတဲ့ Spice Girls အမျိုးသမီး Pop ဂီတအဖွဲ့ရဲ့ပုံတွေနဲ့ဒီစိတ်ကောင်းသမိုင်းဝင်သွားပါတယ်။တက်တန်ရောင်သတင်းလောအစီအစဉ်ပါမအေးတနာကျော်တင်ဆက်ထားပါတယ်ရှင်။
နာမည်ကျော် Korea K-pop အဖွဲ့ BTS ဝက်ကိုဇန်နဝါရီလပြည့်ရေးဆွဲထားတဲ့ရုပ်ပြဆောင်ထုတ်လိုက်ပါတယ်။စာမျက်နှာ22မိနစ်နောက်ပါရုပ်ပြဆောင်မှာ BTS စံဖတ်ရမှာပါ။ Tidal Wave Comics ရုပ်ပြဆောင်ကုမ္ပဏီကထုတ်ဝေတာဖြစ်ပြီးတော့ BTS အဖွဲ့ဝင်9ဦးလုံးဘယ်လိုပဲပုံနာမည်ကြီးလာကြလဲဆိုတာကိုရေးဆွဲထားပါတယ်။ Tidal Wave Comics ရုပ်ပြဆောင်ကုမ္ပဏီကဖိန်ဂုံတင်းဆိုတဲ့ရုပ်ပြဆောင်တွေကိုထုတ်ဝေနေတာဖြစ်ပြီးတော့ကမ္ဘာမှာကြော်ကြားတဲ့ဆိုတော့အနုပညာရှင်တွေနဲ့ပတ်သက်ပြီးတော့ရုပ်ပြဆောင်တွေထုတ်တာပါ။ BTS အဖွဲ့ဟာ K-pop စင်မြင့်ပေါ်စရောက်လာတဲ့2013ခုနှစ်ကစပြီးတော့ကိုရီးယားနိုင်ငံကကမ္ဘာမှာပါပြန့်နှံ့ပြီးတော့အောင်မြင်တာပါ Big Hit ဆိုတဲ့ကုမ္ပဏီတေးသေးလေးနဲ့ထွက်ပေါ်လာတဲ့ BTS ဟာလူငယ်ရွှေရင်မြင့်တက်ပေးတဲ့လူငယ်တွေကိုစိတ်ခွာပေးတဲ့လူမှုကွန်ရက်နှုံဆောင်မှုတွေကြောင့်မှကုလသမဂ္ဂစင်မြင့်မှာပါနေရာရခဲ့ပါတယ်ကမ္ဘာကျော် K-pop star ဖြစ်ကနေပြီးတော့စစ်မှုထမ်းရတော့စ
စစ်သားဘဝကိုဘယ်လိုမျိုးအကျွမ်းဝင်အောင်လုပ်နေထိုင်ခဲ့လဲဆိုတာကိုလည်းထည့်သွင်းပြီးဖော်ပြထားပါတယ်။တောင်ကိုရီးယားမှာကဆွဲဆောင်ရေးပြည့်တဲ့အသက်18နှစ်ကနေ28နှစ်ကြားမျိုးသားတိုင်းအချိန်18လကနေပြီး27လကြားစစ်မှုထမ်းစားရပါတယ်။အနုမျိုးလက်နက်နဲ့တိုက်ခိုက်မယ်လို့အမြဲကြွေးကြော်နေတဲ့မြောက်ကိုရီးယားရန်ကနေကာကွယ်ဖို့အသိပြင်ကြားရတာဖြစ်ပါတယ်။ဒီလိုမျိုးမဖြစ်မနေစစ်မှုထမ်းဥပဒေမှာချွင်းချက်တွေတော့ရှိပြီးတော့အိုလံပစ်အားကစားပွဲအာရှအားကစားပွဲဆုရအားကစားသမားတွေထိတ်တဲစုတွေရထားတဲ့ဂန်ဝေဂီတပညာရှင်တွေနဲ့ကားကြီးတဲ့တို့စစ်မှုထမ်းတာဝန်ကနေပြီးတော့ကင်းလွတ်ခွင့်ရပါတယ် BTS အဖွဲ့တွေတော့တချို့ဥရိပြုမတ်တွေကသူတို့ကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတာတွေရှိခဲ့ပေမဲ့မအောင်မြင်ပါဘူးအခု BTS ဆုပြကာတွန်းစာအုပ်ကတော့တကယ်ပုံနဲ့စာအုပ်အဖုံးပြော့အဖုံးမှာတစ်မျိုးလုံးနဲ့ရော online digital စာအုပ်ဖြစ်နေပါထုတ်ဝေတာဖြစ်ပြီးတော့ဇန်နဝါရီလ10ရက်နေ့မှာစတင်ရောင်းချပေးမှာဖြစ်ပါတယ်။ British Navy မှာကမ္ဘာကျော်အောင်မြင်ကျော်ကြားတဲ့ဂီတအဖွဲ့တွေကိုဒစိကောင်းထုတ်ကွန်ပြူလေးရှိရမှာဒီနေ့တော့1990ပြည့်နှစ်နှစ်ပိုင်းမှာအောင်မြင်ကျော်ကြားခဲ့တဲ့ Spice Girls အမျိုးသမီး Pop ဂီတအဖွဲ့ရဲ့ပုံတွေနဲ့ဒစိကောင်းထုတ်လိုက်ပါတယ်။ဒါဟာသမိုင်းဝင်ဖြစ်ရဖြစ်နေလဲမှတ်တမ်းဝင်သွားပါတယ်။အမျိုးသမီး Pop ဂီတအဖွဲ့ကိုဒစိကောင်းထုတ်တာဒါသမိုင်းမှာပထမအဆုံးချိန်မှာကမ္ဘာတလောဖျော်ဖြေပွဲတွေကအဖွဲ့တွေရဲ့ပုံတွေအပြင်အဖွဲ့ဝင်တဦးချင်းစီရဲ့ဓာတ်ပုံတွေပါပါဝင်ပါတယ်။ Spice Girls အဖွဲ့ဟာ1994ခုနှစ်မှာထွက်လာတဲ့အဖွဲ့ဖြစ်ပြီးတော့ဒီနေ့ခါသူတို့ရဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့ဖြစ်ပါတယ်။ Brian May စာရိုက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့အထူးတစိကောင်15ခုဟာ Brian May အနေနဲ့တစိကောင်တရွဲလုံးကိုအမျိုးသမီး Pop Guitar အဖွဲ့ကပဲတည်ထောင်ထုတ်ဝေတာပထမအဆုံးချိန်ဖြစ်ပါတယ်လို့ပြောထားပါတယ်။ဂီတအဖွဲ့အနေနဲ့ဆိုရင်တော့6ဖွဲ့မြောက်တစိကောင်းထုတ်ဂုဏ်ပြုခံရတာလည်းဖြစ်ပါတယ်။တစိကောင်းအတွက်ဓာတ်ပုံတွေရွေးတာကတော့ Ryan May က Strike Scale အဖွဲ့ဝင်တွေနဲ့အတူတူရွေးခဲ့တာပါ။သူတို့ရဲ့ထူးခြားတဲ့ဝတ်စုံတွေကတေချာထည့်ပြီးတော့စဉ်းစားရွေးချယ်တာဖြစ်ပါတယ်။ဥပမာဆိုရင် Gary Halliwell ရဲ့ Union Jack အလံဝတ်စုံဖြစ်ပါတယ်။ Strike Scale ကလည်းဒီအခွင့်အရေးအတွက်အထူးစိတ်လှုပ်ရှားပျော်ရွှင်နေကြတာပါ။လွန်ခဲ့တဲ့နှစ်30Spice Girls of Press ရာဖြစ်လာတော့ကဒီနေ့ဒီလိုမျိုးဒစိကောင်းထုတ်ခံရမယ်မိကလေးဖွဲ့ဖြစ်နေမယ်လို့လုံးဝထင်မထားမိဘူးလို့ဆိုပါတယ်။ Spice Girls of Press ဟာဖွဲ့ဝင်9ဦးပါဝင်ပြီးတော့ Gary Halliwell, Melanie Brown, Victoria Beckham, Melanie Spears နဲ့ Emma Patton တို့ဖြစ်ပါတယ်။1998ခုနှစ်မှာတော့ဖွဲ့ဝင်တွေကိုစီလန်းခွဲခဲ့ပြီးတော့2000ခုနှစ်မှာဖွဲ့ကိုတည်ဝင်ရပ်လိုက်တာပါ။2012ခုနှစ်မှာတခါသူတို့ London Olympic ပွဲတော်ပိတ်ပွဲအတွက်ပြန်ဆောင်စည်းဖြော်ပြခဲ့ကြပါတယ်။2019မှာလည်းအဖွဲ့ဝင်၄ဦးနဲ့ပြန်ဖြော်ပြခဲ့သေးပြီးတော့ Fashion Design ဖန်ကြီးသူဖြစ်နေတဲ့ Victoria Beckham ကတော့အဲ့ဒီဖြော်ပြမှုမှာအပါခဲ့တော့ပါအောင်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေ American နိုင်ငံရဲ့သတင်းသုံးသပ်ချက် Democracy ရေးရာ၊ကျန်းမာရေး၊စီးပွားရေးနဲ့ဥဒုရာသီစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်။ဒါအပြင်နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသုံးသပ်ချက်နဲ့ဗဟုသုတရပ်ဖွဲ့ကဏ္ဍစုံတွေကိုသတင်း၅ချိန်ထုတ်လွှင့်ပေးနေပြီးတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။ဂါဇာကဣသရေလစစ်ရင်အားရရှော့ချထွက်ခွာသွားနိုင်ဖို့ဆောင်ရွက်နေပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းလာနေမှာပြောလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ချားစတန်မြို့မဲဆွယ်စီယုံရဲစစ်တဲ့အချိန်မှာသမ္မတဘိုင်ဒန်ကအခုလိုပြောဆိုခဲ့တာပါ။နယူးယောက်မြို့ကြီးမှာတော့ပါလက်စတိုင်းလိုလာတဲ့ဆန္ဒပြသူတွေကမြေအောက်လိုင်ဂူလန်တလန်နဲ့တရားသုံးစင်းကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။တိုင်ဝမ်ရွေးကောက်ပွဲမှာပြင်ပဆွဲဖမှုဒါမှမဟုတ်အလွန်အန္တရာယ်ကြီးတဲ့ဩဇာပေးမှုကိုဆန့်ကျင်ကြောင်းအမေရိကန်ကပြောလိုက်ပါတယ်။တိုင်ဝမ်အပေါ်စီရေးတန်တမာရေးနဲ့စီးပွားရေးဖိအားပေးတာရပ်ဖို့တရုတ်ကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးစစ်ခွင့်ရှိသူက VOA ကိုသတင်းလာနေမှာပြောပါတယ်။ဒီလိုရပ်တွေအလုံးဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လည်းဆန့်ကျင်နေတယ်လို့လည်းဆိုပါတယ်။တိုင်ဝမ်ရွေးကောက်ပွဲကိုတော့ဇန်နဝါရီလ13ရက်နေ့နေ့မှာကျင်းပမှာဖြစ်ပါတယ်။ဇန်နဝါရီလ9ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာရွှင်ကြားဒုက္ခသည်စခန်းတစ်ခုမီးလောင်ရာမှာစာတင်ကျောင်း20မိထဲပါသွားတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာမသင်နိုင်ဖြစ်သွားကြရပြီးကလေး3500နှိစရမဲ့ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂကလေးများပညာရေးရမုံငွေအဖွဲ့ UNICEF ကပြောလိုက်ပါတယ်။
song song cha re ruin cha dauk ka de re twe sa na wan ne chang tanin la ni ga tadin thop pyan ya ma aku lo pyo so lai da ba te ta san no chain tanin ngwe ni ku ka sa caucus bazaar ga dauk ka de skan a ma nga ma mi lawn kha da chang dauk ka de 9000 ni 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 sia me phit twa kha ya de lo ku la tam ka dauk ka de mya san ya ma ha mi ni yong ga le pyo ba de pili cha ma ye thana chang sa de sa au maung 120 pyet si twa kha de lo le so ba de tadin a chin chou de ga ro da law ba ba shin ticketing minute အတွက်အစီအစဉ်ထုတ်လို့ရမှာကိုရဲမွန်ဖြစ်ပြီးအင်္ဂါနေ့မနေ့ဖက်6နာရီနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook လူ YouTube လူမှုကွန်ရဲ့ဆာမျက်နှာတို့ကနေတိုက်ရိုက်ထုတ်လင်းခဲ့တာပါဒီကနေ့ညနေပိုင်းမှာထုတ်လင်းမယ့်အစီအစဉ်ကိုလည်းစောင့်မျှော်ကြည့်ရှုအားပေးကြပါအောင်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လန်းပါစေကျမနှောင်လောပါ